Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ရဲ့2021ခုနှစ်ဒီဇင်ဘာလ28ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3249လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေကြပါစေရှင်ကျွန်မတင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်ဗျာတပည့်ဒီမနက်ခင်းသတင်းတွေကိုကိုစုံမှုကြောင့်လည်းတူပြောပြပေးမှာပါယူကရိန်းနိုင်ငံမှာရုရှားကဆင့်ရအလုံးရင်ချထားရကနေတပ်သားတပေါင်းလောက်ကိုပြန်ပြီးရုပ်သိမ်းလိုက်ပါတယ် Omicron COVID ပိုးကူးစက်မှုတိုးနေတဲ့အတွက်တနင်္လာနေ့မှာလည်းဈေးကြောင်းတိုင်းခီးစင်တွေ2000ကျော်လောက်ကိုဖျက်သိမ်းလိုက်ရပါတယ်မြန်မာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေရပ်ပစ်ဖို့နဲ့တိုင်းရင်းသားနဲ့ကိုင်းတွေဒီမိုကရေစီထောက်ရှားသူတွေကလည်းငြိမ်းချမ်းရေးဆွေးနွေးကြဖို့ကက်သလစ်ဂန်းချုပ်ဖုန်းတော်ကြီး Cardinal Charles ကပန်ကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးကြမှာပါမတင်ထိုင
်ကောင်းပါပြီရှင်သတင်းတွေပြီးနာဆင်ကြရမှာတွေကတော့ဒေါသမြောင်နဲ့မင်းသားပိုင်တကွန်တို့ကိုထောင်ဒဏ်တွေချမှတ်ခဲ့တဲ့အကြောင်းနောက်မန္တလေးခရိုင်တရားရုံးမှာတော့တနင်္လာနေ့ကဘုံပေါက်ကွဲခဲ့ပါတယ
်ပေါက်ကွဲမှုကတော့တော်တော်ကျေတယ်ပြဒီနာကဟိုပြန်ပြန်နေနေသမီးကြီးရဲ့ဟိုတိတ်ဆိတ်တဲ့နေရာတခုလို့ပြောလို့ရတယ်လေအတော့ပြန်ပြန်ပေါက်နက်ကလည်းအနေရလ
ဲကြာခင်မှာနာဆင်ကြရပါမယ်ရှင်နိုင်ငံရေးမတည်ငြိမ်မှုနဲ့အတူကုန်စည်နှုန်းတွေတက်ပြီးလုပ်ငန်းတွေလည်းနှောင့်နှေးနေရတဲ့အကြောင်းစီးပွားရေးဆိုင်ရာသတင်းဆောင်မတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကျင်းမှာတော့စီးပွားရေးဘလော့ဂါတွေပြောစရာအစီအစဉ်တို့ကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုစုံမှုကျော်တို့တင်ပြပေးပါမယ်ရှင
်။ယူကရိန်းနိုင်ငံမှာရုရှားကဆင့်အားအလုံးရင်ချထားရကနေတပ်သားတပေါင်းလောက်ကိုငိုတိုင်ရင်အခြေစိုက်စခန်းတွေမှာနေရာပြန်ချထားလိုက်တယ်လို့ရုရှားကာကွယ်ဝင်ကြီးဌာနကစနေနေ့မှာကြေညာလိုက်ပေမဲ့ရုရှားဆင်ရေးလုံဆောင်မှုပေါ်မှာအနောက်နိုင်ငံတွေကတာဝန်ရှိသူတွေရဲ့စိုးရိမ်မှုတွေကတော့ရော့မသွားခဲ့ပါဘူး။ယူကရိန်းနိုင်ငံမှာတပ်သားတသိန်းကျော်ချထားတဲ့အတွက်တင်းမာမှုတွေတိုးနေချိန်မှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်နဲ့နေတိုးတို့နဲ့ဆွေးနွေးခြင်းနဲ့လို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပြောခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဆာဂေးလက်ဗရော့ဖ်ကလည်းလုံခြုံရေးဆိုင်ရာအာမခံချက်တွေနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်နေတိုးဘက်ကတုံ့ပြန်မှုကိုရုရှားကစောင့်နေစေဖြစ်ပြီးဒီဆွေးနွေးညှိနှိုင်းမှုတွေမှာစစ်ဘက်ဆိုင်ရာပုဂ္ဂိုလ်တွေပါဝင်မှအဓိပ္ပာယ်ရှိမှဖြစ်တဲ့အတွက်ရာဇာကာကွယ်ရာရှိတွေနဲ့စစ်ဘုံချုပ်ကြီးတွေပါပါဝင်မှုလိုအပ်တယ်လို့တနင်္လာနေ့ရုပ်သံမင်းမြန်ကံမှာပြောကြားခဲ့တာပါ။အမေရိကန်တာဝန်ရှိသူတွေနဲ့ဆွေးနွေးပွဲကတော့နှစ်ကူးအကြိုနောက်ပိုင်းမှာဖြစ်လာနိုင်ပေမဲ့နေတိုးနဲ့ညှိနှိုင်းရမှာချထားမဲ့တတ်မှတ်ချက်ဘောင်တွေနဲ့ပတ်သက်ပြီးတော့သဘောတူညီချက်ရဖို့ရုရှားဘက်ကစောင့်နေစေတယ်လို့လည်းပြောပါတယ်။အမေရိကန်ကရနေတိုးကပါရုရှားနဲ့ဆွေးနွေးညှိနှိုင်းလို့ရဆန္ဒရင်းရှိနေပေမဲ့ရုရှားဘက်ကလှုပ်ဆောင်နေတဲ့လက်ရှိပုံစံနဲ့လုံခြုံရေးဆိုင်ရာအဆွေပြုချက်တောင်းဆိုနေတာမျိုးကိုတော့လက်ခံမှာမဟုတ်ဘူးလို့အနောက်နိုင်ငံတာဝန်ရှိသူတွေကသတိပေးထားရတာနဲ့အခုတော့ရုရှားဘက်ကလည်းယူကရိန်းနယ်စပ်မှာချထားတဲ့တပ်သားတွေက30ရာခိုင်နှုန်းလောက်ကိုရှော့ချပေးလိုက်တာလည်းဖြစ်ပါတယ်
။အီရန်နိုင်ငံနဲ့ကမ္ဘာအင်အားကြီး၅နိုင်ငံပါဝင်တဲ့နျူကလ িয়ার ဆွေးနွေးပွဲကိုတနင်္လာနေ့မှာပြန်လည်စတင်လိုက်ပါတယ်။အီရန်ဘက်ကနျူကလ িয়ার အစီအစဉ်တွေကိုထိန်းချုပ်ရပ်တန့်ပေးမယ်ဆိုရင်အမေရိကန်နဲ့မဟာမိတ်တွေကပိတ်ဆို့အရေးယူထားတာတွေကိုဖယ်ရှားပေးဖို့သဘောတူထားတဲ့2015ခုနှစ်သဘောတူညီချက်ကိုပြန်လည်ရရှိဖို့အဓိကဆွေးနွေးနေတာဖြစ်ပါတယ်။2018ခုနှစ်တုန်းကဆွေးနွေးပွဲတွေအဆင်မပြေဖြစ်ပြီးနောက်သမ္မတဒေါ်နယ်ထရန့်က2015ခုနှစ်သဘောတူညီချက်ထဲကနေထွက်ခဲ့ပြီးအီရန်အပေါ်ရင်းနှံရောင်းဝယ်မှုအပေါ်အဝင်စီးပွားရေးပိတ်ဆို့မှုတွေကိုပြန်လည်ချမှတ်ခဲ့ပါတယ်။အီရန်ဘက်ကလည်းနျူကလ িয়ার လုပ်ငန်းစဉ်တွေကိုဆက်လက်လှုပ်ဆောင်ခဲ့ပြီးယူရေနီယံတန့်စင်မှု60ရာခိုင်နှုန်းလောက်အထိရောက်ရှိသွားပြီးလက်နက်ထုတ်လုပ်နိုင်ဖို့ပုံမှန်နှိစက်လာတဲ့အနေအထားကိုရောက်ရှိတော့ပါတယ်။အခုအခါမှာရှေယိုဇွဲဝါဒီအီရန်အစိုးရရဲ့သမ္မတအီဘရာဟင်ရာစီကတော့နျူကလ িয়ার အစီအစဉ်တွေမရဆိုင်မီစီးပွားရေးပိတ်ဆို့မှုတွေကိုအကုန်ဖယ်ရှားပေးဖို့တောင်းဆိုထားသလိုအီရန်နိုင်ငံသားရဲ့ဝန်ကြီးကလည်းနောက်လာမယ့်ဆွေးနွေးပွဲဟာစီးပွားရေးပိတ်ဆို့ထားမှုဖယ်ရှားပေးဖို့ကိုအဓိကဆွေးနွေးဖို့လိုလားတယ်လို့ပြောဆိုထားပါတယ်။အီရန်ကအမေရိကန်နဲ့မဟာမိတ်တွေစီးပွားရေးပိတ်ဆို့ထားတာကိုဖယ်ရှားပေးဖို့ပဲတောင်းဆိုနေတဲ့အတွက်အချိန်ကျန်ကြာနေရတယ်လို့တန်တမန်တွေကသတိပေးထားပါတယ်။သမ္မတဂျိုးဘိုက်ဒန်အစိုးရကတော့2015ခုနှစ်သဘောတူညီချက်ကိုပြန်လည်ဝင်ရောက်ဖို့လိုလားနေပါတယ်။ဣသရေလကတော့2015ခုနှစ်သဘောတူညီချက်ကိုလက်မခံဘဲလိုအပ်ရင်သူတို့အစီအစဉ်နဲ့သူတို့လှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာထိန်းချုပ်ထားတဲ့တာလီဘန်တွေရဲ့အမျိုးသမီးတွေပေါ်ကန့်သက်ချက်ချထားတာတွေဟာ K ခေတ်နောက်ပြန်ဆင်းနေတဲ့အတွေ့အခေါ်ဖြစ်ပြီးဒါဟာသူ့နိုင်ငံအတွက်ချင်းချောက်မှုဖြစ်နေတယ်လို့ပါကစ္စတန်ပြန်ကြားရေးဝန်ကြီးဖာဝတ်ဟူစိန်ကဝေဖန်လိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံထဲမှာတက်လာတဲ့တာလီဘန်အစိုးရတဲ့ဟာအစိုးရအစိုးရတဲ့အဖြစ်ကြောင့်အစ္စလာမ်ဘတ်စွေဝတ်တစ်ခုမှာပြောကြားလိုက်တာပါ။သူတို့အနေနဲ့အာဖဂန်ပြည်သူတွေကိုအပြစ်ဝအကူအညီပေးခြင်းပေမဲ လူသိရှင်ကြားဝေဖန်တာမျိုးကတိတ်ကိုရှားပါတယ်တာလီဘန်ရဲ့သူ့ဆက်မြင့်တင်ပြီးဒူးစရိုက်ကာကွယ်ရေးဆိုင်ရာဝန်ကြီးဌာနကနေအမျိုးသမီးတွေယောက်ျားလေးတွေဆွေမျိုးအပေါ်မှာပါပဲ45မိုင်အထက်ခီးသွားတာကိုခွင့်မပြုကြောင်းညွှန်ကြားချက်အသစ်ထုတ်ပြန်လာပြီးနောက်တနေ့မှာပဲဝန်ကြီးဟူဆိုင်ကအခုလိုပြောလိုက်တာပါအခုထုတ်ပြန်တဲ့ညွှန်ကြားချက်ထဲမှာခေါင်းစည်းပေါ်မှာပါတဲ့အမျိုးသမီးတွေကိုအငှားရင်မောင်းသမားတွေကမတင်ဖို့ပါပါပါတယ်။ဝန်ကြီးဌာနပြောခွင့်ရကတော့ဒါဟာအစ္စလာမစ်ဥပဒေရကန့်သက်တာလို့ကာကွယ်ပြောဆိုပါတယ်။အရင်သတင်းပတ်တွေတုန်းကလည်းအမျိုးသမီးရုပ်တံသတင်းတင်ပြသူတွေခေါင်းစည်းပေါ်ဟာဟာဂျက်မုတ်တွေဝတ်ဆင်ဖို့နဲ့ရုပ်တံလှိုင်းတွေမှာအမျိုးသမီးဇက်ကောင်တွေပါတဲ့ဇလန်းတွေမလွှင့်ဖို့တာလီဘန်တွေကတားမြစ်ခဲ့တာဖြစ်ပါတယ်
။ Omicron COVID မျိုးကွဲတဲ့ကူးစက်မှုပြင်းထန်လာတဲ့အတွက်အစ္စရေးနိုင်ငံမှာစတုဒ္ဓကာဝယ်ဈေးထိုးဖို့စံတမှုကိုဆရာဝန်တွေကတင်းလာနေမှာစတင်လိုက်ပါတယ်။အသက်60အထက်အပါအဝင်ကိုခံအားလိုအပ်ချက်ရှိသူတွေနဲ့ဆေးဝန်ထမ်းတွေကို Pfizer ကာဝယ်ဈေးကိုစတုဒ္ဓအချိန်ထိုးပေးသင့်တယ်လို့ကျန်းမာရေးအကြံဖွေအဖွဲ့ကပြောဆိုပြီးတဲ့နောက်ဒီစံတမှုကိုစတင်ခဲ့တာဖြစ်ပါတယ်။ကျန်းမာရေးဝန်ကြီးဌာနညွှန်ကြားရေးမှူးနဟမ် Ash ကနောက်ဆုံးအတည်ပြုရင်ဒီစတုဒ္ဓအချိန်ထိုးမှုကစတင်မှာဖြစ်ပါတယ်။ကိုဗစ်ကူးစက်ပြန့်နှံ့မှုတွေမြင့်တက်လာတဲ့အတွက်အမေရိကန်ပြည်ထောင်စုမှလည်းတက္ကသိုလ်နဲ့ကောလိပ်အားကစားပွဲတွေအစီအစဉ်တွေကိုဖျက်လိုက်ရပါတယ်။ပြင်သစ်နိုင်ငံမှာလည်းပြီးခဲ့တဲ့စနေနေ့တရက်ထဲမှာတင်ကိုဗစ်ကူးစက်သူ3000ကျော်ရှိခဲ့တဲ့အတွက်တမရမက်ခရွန်ကအရေးပေါ်အစည်းအဝေးခေါ်ယူခဲ့ပြီးတနင်္လာနေ့မှာသွားလာမှုကန့်သတ်တာတွေကိုပြန်လည်ထုတ်ပြန်မယ်လို့ပြောင်းလဲရပါတယ်။တရုတ်ပြည်မှာလည်းလူဦးရေ73သန်းကျော်ရှိတဲ့ရှီအောင်မြို့ရှင်အန်းမြို့မှာကိုဗစ်ကူးစက်မှုတွေရှိတဲ့အတွက်အပြင်ထွက်ခွင့်နဲ့သွားလာခွင့်တွေကိုတင်းချထားပါတယ်။တနင်္လာနေ့တရက်ထဲမှာတင်ကမ္ဘာနဲ့ပြန်သားမဲ့လေရင်ခီးစဉ်2395ခုကိုပယ်ဖျက်ရပါတယ်။ရွှေဆိုင်တာတွေနောက်ကျတာတွေဖြစ်ခဲ့ပါတယ်။အဲ့ဒီအထက်ကခီးစဉ်669ခုကအမေရိကန်ပြည်ဆောင်စုနဲ့ဆက်သွယ်တဲ့ခီးစဉ်တွေဖြစ်ပါတယ်ခင်ဗျာ
။ VOA American နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ32 kHz 935နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လိုကနေပြထုတ်လွှင့်ပေးနေပါရဲ့ရှင
် VOA American တင်ကမနေ့ခင်းသတင်းတွေဆက်လက်ကြေညာနေပါတယ်မြန်မာစစ်တပ်အနေနဲ့ဘုံကျဲတာတွေပြစ်ခတ်တပ်ဖြတ်တာတွေရပ်ပစ်ဖို့နဲ့တိုင်းနယ်လက်နက်ကိုင်တွေဒီမိုကရေစီလှုပ်ရှားသူတွေကလည်းငြိမ်းချမ်းရေးအတွက်ကြိုးပမ်းကြဖို့ကက်သလစ်ဂန်းချုပ်ဆရာတော်ကြီးကာဒီနိုချားလ်စ်ဘုကပန်ကြားလိုက်ပါတယ်။ကယက်ပြည်နယ်အရှေ့ပိုင်းမှာအမျိုးသမီးနဲ့ကလေးငယ်တွေပေါဝဲအနည်းဆုံး35ခရစ်စမတ်အခါသမယမှာစစ်တပ်ကြောင့်တေဆုံးခဲ့ရတဲ့နောက်စစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုရပ်ပစ်ဖို့နဲ့ဒီမိုကရေစီလှုပ်ရှားမှုနဲ့တိုင်းနယ်လက်နက်ကိုင်တွေအနေနဲ့ငြိမ်းချမ်းရေးကြိုးပမ်းကြဖို့အခုလိုကြေညာချက်ထုတ်ပြန်တောင်းဆိုတာပါ။လုံးရတဲ့ဆယ်စုနှစ်ပေါင်းများစွာမှာတွေ့မြင်ခဲ့တဲ့ဝန်내ခြေခဲ့ရွှေဖြစ်တွေအဆုံးသတ်ဖို့လှည့်ရတဲ့လက်ဆုတောင်းချောင်းလည်းပြောပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရကရောဒေသခံလက်နက်ကိုင်အဖွဲ့တွေကပါဒီတိုက်ခိုက်မှုဟာမြန်မာစစ်တပ်ကလှုပ်ဆောင်တာလို့ပြောပေမဲ့စစ်ကောင်စီဘက်ကတော့တိုင်းဒေသလက်နက်ကိုင် KNPP နဲ့ PDF လက်နက်ကိုင်တွေကစတင်တိုက်ခိုက်လို့အပြန်အလှန်ပြစ်ခတ်ရင်အရက်သားတွေတင်ဆွန့်လာတာလို့တုံ့ပြန်ပါတယ်။ Cardinal Charles ဘုကတော့မိုးဆိုးရွာလူအများပြားအသက်ခံမှုဟာစိတ်နှလုံးခြေကောပေါ်ရရဲ့ဆက်ဆက်တက်ထမှုဖြစ်ပြီးပြင်းပြင်းထန်ထန်ရှုံချကြောင်းနဲ့ခရစ်တော်ဖွားမြင်တဲ့နေ့ဖြစ်နေအများကပွဲချင်းပါနေခြင်းမှာမြန်မာလူလူကတော့တေဆုံးမှုတွေပျက်စီးမှုတွေနဲ့တူကန့်ဆုံးမှုမှောင်ကျနေပြီးမြန်မာနိုင်ငံဟာအခုခါမှာစစ်တလင်းဖြစ်နေတယ်လို့လည်းပြောပါတယ်။လက်နက်ကင်တိုက်ခိုက်နေသူအလုံးလက်နက်တွေမကင်မှုပန်ကြားလိုက်တယ်လို့တမရော်နေနဲ့ပြည်မဲ့ပြည်သူတွေပေါ်ဘုံခွဲတာပစ်ခတ်တာနေနေဖျားချောင်းနဲ့ဆင်းရုံဆီကံဖျက်ဆီးတာတွေရပ်တည်ပြီးလက်နက်ကင်တိုင်းသားတွေနဲ့ငြိမ်းချမ်းရွှင်နေဖို့ပါတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံပြည်ထောင်စုကိုမြန်မာနိုင်ငံသားတွေကိုယ်တိုင်ဖြေရှင်းရမယ်လို့လည်းပြောပါတယ်။
ကယားပြည်နယ်တွင်သူနာပြူနဲ့ဆေးဝန်ထမ်းတစုဟာမြန်မာစစ်တပ်ရဲ့ဘေးအန္တရာယ်တွေကိုရှောင်ရှားရင်းကိုဗစ်လူနာတွေကိုခက်ခက်ခဲခဲကူးသပေးနေကြောင်း AFP သတင်းပေါ်ဖော်ပြထားပါတယ်။စီးပွားနယ်လိုအပ်တဲ့ပစ္စည်းတွေကိုလည်းမြန်မာစစ်တပ်ရဲ့ဖမ်းဆီးနှောက်ယှက်မှုတွေကိုရှောင်ရှားပြီးခက်ခက်ခဲခဲတည်ယူရတယ်လို့ဆိုပါတယ်။ကိုဗစ်ရောဂါကူးစက်ခံရသူတွေနဲ့ဒေသခံစစ်ဘေးဒုက္ခသည်တွေကိုကူးသပေးနေတာနဲ့ပတ်သက်ပြီးဆေးအဖွဲ့ဝင်သူနာပြူတူကခုလိုပြောပါတယ်။
ဒီရရှောင်ခါကျတော့လုံးဝအိမ်ပြန်လို့မရဘူးသူတို့ဟိုမ်စတေးထားလို့မရတဲ့အခြေအနေမှာဆိုရင်ဒီမှာပဲခေါ်ထားတယ်ဟုတ်အဲ့လိုကြားထဲကနေအောက်ဆီဂျင်ဆိုရင်လည်းရှိတဲ့ဟာလေးနဲ့ပဲရတလောက်ပေါ့တစ်ခါတစ်ခဲလိုက်ကောထိပြန်သွားတွင်းရတာပေါ့နော်အဲ့ဒါဟာကျတော့ပစ္စည်းတွေအစအမှန်ဆိုရင်တစ်ခါသုံးပစ္စည်းဆိုရင်လည်းကျမတို့ကရီဆိုက်ကယ်ပြန်လုပ်ရတယ်မိပြန်လန်းနေပိုသက်စီပြန်ပြီးတော့ပြန်သုံးရတဲ့အတွက်ခက်ခဲတော့ပေါ့
အခုလို့ကုသပေးနေတဲ့သူနာပြုဆေးဝန်ထမ်းတစုဟာဖေဗူအာရီလအာနာသိမ့်ပြီးနောက် CDM လုပ်ခဲ့တဲ့ဆေးဝန်ထမ်းတွေဖြစ်ပါတယ်သူတို့ကအခုက double a စေကန်းအဖြစ်နဲ့လှည့်လည်ကုသပေးနေပါတယ်စစ်တပ်အာဏာသိမ်းပြီးနောက်အာဏာသိမ်းစစ်ကောင်စီတပ်တွေနဲ့ဒေသခံကရားပြည်သူကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့သလိုမြန်မာစစ်တပ်ရဲ့ထိုးစစ်တွေကြောင့်ကရားပြည်နယ်အတွင်းထပ်ပြေးတိတ်ဆောင်နေရတဲ့ဒုက္ခသည်ပေါင်း 15,000 ကျော်လောက်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ
်အင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းကအာချေပင်နယ်ကမ်းလမ်းမှာအမျိုးသမီးတွေနဲ့ကလေးငယ်တွေပါဝင်တဲ့ရိုညာဒုက္ခသည်တွေလိုက်ပါလာတယ်လေတစင်းတောင်းတင်နေတာတွေ့ရတယ်လို့ဒေသအာဏာပိုင်တွေနဲ့လူခွင့်ရေးအဖွဲ့တွေကပြောပါတယ်တနင်းသူတို့ကတနင်းရီနေ့မှာဆက်တွေ့ခဲ့ပြီးကယ်ဆယ်ဖို့ဒေသအာဏာပိုင်တွေနဲ့လက်တွဲလှုပ်ဆောင်နေတယ်လို့ကုလသမဂ္ဂကပြောပါတယ်ဒေတာရင်းငါးဖန်သမားတွေခေါင်းဆောင်ကတော့လေပေါ်မှာလူ120လောက်ပါပြီးတော့သူတို့ကိုကယ်ဆယ်ဖို့တာဝန်ရှိသူတွေကိုပန်ကြားထားကြောင်းပြောပါတယ်အင်ဒိုနီးရှားမှာရှိတဲ့ AI လွန်ကြီးချမ်းသာခွင့်အဖွဲ့ကွဲကတော့အငြင်းရှိတဲ့ရေပင်ကိုဖျက်ပြီးအခုလိုဒုက္ခသည်တွေမလောင်လို့ဖို့ဒေတာရင်းနိုင်ငံတွေမှာတာဝန်ရှိတယ်လို့ပြောပါတယ်
ဂျပန်နိုင်ငံအလဲပိုင်းမှာနှင်းနေတနင်္လာနေ့အထိဒုဒတ်စွာဆက်လက်ကြာဆင်းနေပြီးလျှက်စစ်မီဒီယာပြတ်တော့ကယထာလန်တချို့ကာလန်တချို့ပိတ်နေသလိုလေရင်ခီးစဉ်တွေတချို့လည်းပယ်ပြတ်ထားပါတယ်ဆောင်းရာသီတွင်ရာသီဥတုဆိုးရတာကြောင့်ဂျပန်ပင်လယ်ကမ်းခြေတစ်လျှောက်မြောက်ကနေအနောက်ဘက်ထိကမ်းရိုးတန်းတွေမှာရှိတဲ့မြို့တွေမှာအဓိကနှင်းကျခဲ့တာဖြစ်ပြီးအိမ်ပေါင်း 3,200 လောက်လျှက်စစ်မီပြတ်တော့နေတယ်လို့အစိုးရပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်ထိခိုက်ဒဏ်ရာရှိသူတေဆုံးသူမရှိဘူးလို့လည်းပြောဆိုပါတယ်ဟီကိုနီမြို့အနီးမှာနှင်း 26 လက်မအထိကျခဲ့ပြီးတော့ရှီကဒေသတွင်းမှာတော့ကားလမ်းတွေပေါ်မှာနှင်းတွေဖုံးခဲ့တဲ့အတွက်ကားတွေသွားလို့မရတဲ့အတွက်အဓိကလမ်းမကြီးပိတ်ဆို့နေပါတယ်နင်းနေကြောင်ခီးတဲ့နေရာလောက်ဟာလဲယထားထဲမှာတညာလုံးပိတ်မိနေပါတယ်နိဂတဒေတာတွင်မှာတော့အင်္ဂါနေ့အထိနင်းနေဆက်လက်ကျနိုင်ပြီးတော့သုံးပေနီးပါးလောက်အထိကျနိုင်တယ်လို့မိုးလေဝသဌာနကခန့်မှန်းတဲ့အကြောင်းပြောဆိုပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့တရက်ထဲမှာတင်ပြည်တွင်းပြန်သားမဲ့ဒီကြောင်ခီးစဉ်130ကျော်ကိုပယ်ဖျက်ခဲ့ရပါတယ်တနင်္လာနေ့မှာတော့90ကျော်ကိုပယ်ဖျက်ထားကြောင်း NHK ကပြောပါတယ်
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုတင်ပြပေးပါမယ်မန္တလေးခရိုင်တရားရုံးမှာတနင်္လာနေ့ကပောက်ကွဲမှုဖြစ်ပါတယ်ဒီလိုပောက်ကွဲတာကြောင့်အဆောက်အုံမှာပျက်စီးမှုတချို့ရှိပေမဲ့လူထိခိုက်မှုမရှိဘူးလို့ဒေသခံတွေကပြောပါတယ်စကိုင်းတိုင်းတစဲမြို့ကမြို့လယ်အဝိုင်းမှာလည်းတနင်္လာနေ့မနေ့ပိုင်းကပောက်ကွဲမှုဖြစ်လို့လုံခြုံရေးတပ်ဖွဲ့ဝင်တချို့ထိခိုက်သေးဆုံးမှုရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုနားဆင်ပါရှင်။မန္တလေးခရိုင်တရားရုံးဒုတိယထက်မှာတနင်္လာနေ့မနေ့စင်နိုင်ကျော်လောက်မှာပောက်ကွဲမှုဖြစ်ပြီးအဆောက်အုံပျက်စီးမှုအနည်းငယ်ရှိခဲ့ပါတယ်။ပောက်ကွဲတံအတော်လေးကျေခဲ့ပေမဲ့လူထိခိုက်တာတော့မရှိဘူးလို့ဒေသခံတဦးကပြောပါတယ်
။ပောက်ကွဲကတော့တော်ကျေတယ်ကျဒီငါးကဟိုပြန်ပြောရင်လည်းသမင်းကြီးရဲ့ဟိုတိတ်ဆိတ်တဲ့နေရာတခုလိုပြောလို့ရတယ်လေအတော့ပြန်ပြောရင်ခေါက်လက်ကလည်းအနေရာလည်းအခြေကြီးဆိုတော့တခါတည်းရုံးအဆောက်ဦးဆိုတော့ပွန့်ထွက်သွားတော့အိုးဆိုတဲ့အတန်ကျတော့တော်တော်များများရယ်သမင်းကြီးရဲ့တော်တော်များများလည်းလမ်းကြတဲ့အနေထားရှိတဲ့ခါမှာတော်တော်များများတော့ဒီဒီရနဲ့ပတ်သက်ပြီးတော့သမင်းကြီးကတော့စိုးရင်ထိလာသွားတော့တစ်ဆင့်ပြန်ကြားသိရတယ်ခင်ဗျာ
ပောက်ခွဲမှုဖြစ်ပြီးတဲ့နောက်စစ်ကောင်စီတပ်တွေရောက်လာပြီးစစ်စည်းခဲ့ကြသလိုညနေ၄နာရီဝန်းကျင်အထိရုံးတွင်းမှာပိတ်မိနေတဲ့ရှင်းနေတွေနဲ့ဝန်ထမ်းတွေကိုစီစစ်ပြီးပြန်လွှတ်ပေးနေတာတွေလည်းလုပ်တယ်လို့အဲ့ဒီအနည်းအနားမှာနေထိုင်သူတဦးကပြောပါတယ
်ခဏလောက်နေတော့သူတို့ကိုပုံပေါ်ရောက်လာတယ်ခဏစစ်သားတွေရောရဲသားတွေရောရောက်လာပြီးတော့လုံခြုံရေးယူတာတော့စစ်စည်းတာတော့တော့တုတ်ပြီးတော့ဟိုနည်းနည်းလေးကြာတော့စစ်သားတွေရောပြန်ဆက်သွားတယ်ဆိုတော့ကြီးကြီးရဲသားတွေတော့အများကြီးတော့တော့ခုချိန်ကျော်အထွက်တင်ဘူးကျိုးရှိနေတယ်အခုမှပိတ်ပြီးတယ်ရှိနေတယ်ဆိုတော့ကျွန်တော်ကြည့်ရတော့ဒါပုံညာကျဒီပုံကြီးချက်လက်ပါရယူပြီးတော့ပြန်ပြီးတော့စစ်စစ်ပြီးတော့ပြန်ထုတ်ပေးနေတယ်ပေါ့နော်အချို့လည်းအခုချိန်ကြီးမထွက်လာသေးဘူးအတည်းတည်းအကြောင်းပြချရှိလို့တရားဝင်ရောက်နေရှိနေတယ်အချို့လည်းပြန်ပြီးထွက်လာတယ်ပေါ့အခုချိန်ကြီးကျွန်တော်လည်းဟိုခုလိုဖုံးပြောင်းနေချိန်ကြီးအချို့တော့ပြန်မထွက်လာသေးဘူးခင်ဗျာ
အခုလိုမန္တလေးခရိုင်တရားရုံးပောက်ကွဲမှုအခြေအနေနဲ့ပတ်သက်လို့ဘယ်ဖွဲ့ရဲ့လှုပ်ဆောင်ချက်လဲဆိုတာကိုတော့မသိရပါဘူးမန္တလေးမှာပောက်ကွဲမှုဖြစ်ခဲ့တယ်လို့ပဲစကိုင်းတိုင်းတစဲမြို့ကမြို့လယ်အဝိုင်းမှာလည်းတနင်္လာနေ့မနေ့9နာရီကျော်ဝန်းကျင်လောက်ကပောက်ကွဲမှုဖြစ်ပါတယ်။ Eddie Awaima, Sanapia Dude, Luentade, Lanego Lapiode, Sikomsi, Dada de Chu, Bakwemuja, Tikai Mu, she the Lu, and you went in my she the knee in the Chule, Tikai Kede, Lu, Didaga, the Uga, Viewego, Piovade.
Nay, Lizang Arunga, Eddie, Jose Wimba, Tonade, and Lanego, when we, there's a ganga. ไอ้สักครั้งน่ะไอ้สิตาเนี่ยเยอะตัวผุดออกมาผุดได้คํามามိုင်းตรงลงเส้นปอกพี่တော့หว่าบ่ไอ้นี่ก็อวัยวะก็โอเคเลยหว่าก้วยပြီးတော့ล้วนถั่วตัวได้ပြီးတော့ปีหน้าอีนี่มาเลยไอ้หลุมိုင်းซ้าไอ้ตรงมันนี่เจเลยครับเนี่ยโหบ่เอ่อชื่อมันกูมันนี่กูจ้าอย่างเนี่ยโหจ้าซ้องแล้วတော့ 4ရောက်တယ်ရတယ်ကြာအဲ့လိုဖြစ်ပြီးတော့ဒီနေ့လဲစက်နှစ်နာရီခွဲလောက်မှာစက်နှစ်နာရီခွဲမကောက်ဘူးတနာရီလောက်မှာဒီတစဲပေါ်လုံးကွင်းတဲ့ကိုရဟယင်စင်းတယ်ပွဲပြီးတော့ချက်ချင်းပဲဘောနော်ဒီချက်ချင်းပဲအင်းအားလာပြီစကိုင်းတိုင်းတဲမှာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေအပြန်အလှန်တိုက်ခိုက်မှုတွေရှိသလိုစစ်တပ်ဖက်ကလည်းနေမြေရှင်းလင်းတာတွေလုပ်နေပါတယ်ရှင်
တော်ရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစသ်ရင်အင်ကာနိမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေသတင်းပေးပို့ချက်တွေကိုဆက်ပြီးတော့တင်ပြပေးပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကရန်ကုန်တိုင်းစီမင်းသားယာကော်မတီဝင်ဒေါ်သန်းမြအောင်ကိုတက်မတော်ပြုတ်ကွဲအောင်လှုံ့ဆော်လှုပ်ဆောင်မှုပုံမှန် 905ကကြီးနဲ့အလုတ်ကျန်းနယ်ထောင်ဒဏ်3နှစ်ချမှတ်ခဲ့ပါတယ်အလားတူမော်ဒယ်တရုတ်ဆောင်ပိုင်တကွန်ကိုလည်း ပုံမှန် 905ကကြီးနဲ့ပဲအလုတ်ကျန်းနယ်ထောင်ဒဏ်3နှစ်တနင်္လာနေ့ကချမှတ်ခဲ့ပါတယ်။ဖမ်းဆီးခံထားရသူတွေထဲမှာနာမည်ကျော်ကြားသူနှစ်ယောက်ကိုတနင်္လာနေ့ကထောင်ဒဏ်ပြစ်ဒဏ်တွေချမှတ်ခဲ့တဲ့အကြောင်းကိုတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုဒေါ်ခင်မြတ်သက်တင်ပြပေးပါမယ်ရှင်။
NLD စိုးရလက်ထက်မှာရန်ကုန်တိုင်းစီရင်သားယာကော်မတီဝင်တာဝန်ယူခဲ့သူပရဟိတကူကြီးအလုပ်တွေကိုလုပ်ကင်ခဲ့တဲ့ ဆိုင်ရှင်မှာဒေါ်တန်းမြင့်အောင်ကိုစစ်ကောင်စီကတမရိုလ်ပြုတ်ကွင်းအောင်လှုံ့ဆော်မှုပုံမှန်905ကကြီးနဲ့ဒီဇင်ဘာလ29ရက်တနင်္လာနေ့မှာအလုပ်ကျန်းတဲ့ထောင်နဲ့တုံးနဲ့ချလိုက်ပါတယ်ဆရာနာသိန်းနဲ့ဖေဗရူလာ1ရက်ခရက်ကအဖမ်းဆီးခံခဲ့ရတဲ့ဒေါ်တန်းမြင့်အောင်ကိုနောက်ပိုင်းကျမှပြင်ဆင်တဲ့ရာဇသက်ကြီးဥပဒေ905ကကြီးနဲ့တရားစွဲပြီးထောင်ချခဲ့တာဖြစ်ပါတယ်ဒါဟ
ก็ดีสุดละก็ตัวอิสเลียนี่จะมันน่าจะกันมาแต่ที่อุบลที่เนี่ยอุบลเนี่ยพอก็อะไรพวกมันเช็คดูแล้วก็ที่พวกที่อุบลเช็คกันอุบลเนี่ยเช็คดูยังไงก็อุบลเนี่ยเช็คดูอุบลเนี่ยก็จะทำดีเนาะจะมีอันนั้นมาเตะอะไรด้วยตัวไอ้ที่นี่มันพันธุ์ที่เทนี่อะไรตัวนั้นเนี่ยเอางูอ่ะอันนี้เป็นยี่ห้อมันเป็นยาตัวเล็กเป็นใหญ่ไอ้ที่มาตรงกับที่เขาจะรอไอ้เราก็มามีเนี่ย
ตอนนี้ผมเจอเรื่องที่อยู่ภายในที่ตัวเองสั่งเลยเนี่ยน่าจะไปมาเขาบอกดูคุณยศมีอะไรมาเจออะไรตัวที่มันต้องสิ่งเดียวเนี่ยยุ่งมาเจออะไรบ้างยุ่งมาเจออะไรตัวเยาว์มาต้องสิ่งเดียวตรงต่อที่ชาเรียดิชาโรดิแกนที่อะไรยิ่งสิ่งทั้งเรื่องอ่ะทุกอย่างงานเนี่ยมอร์ลเตี้ยวสาวไปดูคนกูเลยแล้วรูปผมอ่ะงานงานกาจีเนี่ยตอนนี้ล้านนี่มาเว้ยแล้วจะเนี่ยทั้งนั้นต้องเนี่ยชามาเขียบอะไร
แต่เด็กเสียใจนะมูเร่มาปีเดียวกันอาทิตย์เดียวกันเนี่ยไม่ใช่แค่รับเช็ดเดียวไปในกองเอเชียเนี่ยดูกันฟีวีก็กลัวเปล่าเลยรู้ยากจะดีดูที่พูดเช่นอะไรยังไงอาบิดาไม่ชอบพวกเราเลยอันนี้รู้ดีเลยเสียเลยเนี่ยนี่สิบหกคนอะไรที่รู้ยากจะดีกว่าจะมาดีกันแล้วมาคันไหนมึงเดี๋ยวไอ้จะดีไปว่าเรื่องอะไรอุ่นยาเสียเป็นยาเป็นยาดีเลยเช่นมา การุณีมุกไล่บ่าวสาวให้ดีกูยังยังคุ้นชินอยู่ดูเรียบร้อยสุขุมมาดีเรียนเนี่ยกูไปในกองมูยาดีสิเนี่ยกูเรียกเสียขอดีขอดีดีอยู่ดีมุกเรามาบาร์เรตบ่งยาดีเจ็บบ่งยาไปในกองนี้เนี่ยชนะยาดีสิจะมาป่าวเงี้ยสิมันน่ารู้ไหมแต่มันกูไปในกองเจ็บบ่งยาหรอมันน่ารู้สิการุณีมุกขนาดเว้ยแต่เราชนะสิจะเป็นเนี่ยมีอุดมีไม่ใช่ไหมอันนี้ชาบีไรดีกว่ามีอุดเลยอาทิตย์เดียวองค์ขันใครนั่งอยู่ตาดีอาดีดีเนี่ยลูกแตงเว้ย
ไปนึกว่าเสียงนั้นเต็มที่แล้ว Sanjian Sana Tiamurigo, et de Jaja Lusang Gedu Pipare, Siana Shen Sanjian Drele, Ludi Shenja, Pioja Gedu Pipare, Ebrana Shianiga, Tu a Pansi Kangia Bire Noma, Inijan Nangan Rimashida, Tu Parita Regale, Binagongo Piampi, Lupi Bodre, Downsu Gajabare.
ထခင်မြို့သက်ပါရှင်လုံကြုံရေးဆိုင်ရာသတင်းဆောင်ပါတွေအပြီးမှာတော့စီးပွားရေးဆိုင်ရာသတင်းဆောင်ပါတွေကိုဆက်ပြီးတော့တင်ပြပေးပါမယ်မြန်မာနိုင်ငံမှာကုန်စည်နဲ့အသားငါးလိုစားတောက်ကုန်စည်တွေအခုဒီဇင်ဘာလတည်းမှာထပ်ပြီးတော့တက်လာနေပါတယ်လုံကြုံရေးအရာတည်ငြိမ်မှုမရှိဖြစ်နေချေတဲယူပို့ဆောင်ရေးစရိတ်စကားတွေများလာတာကြောင့်ပါအခြေခံစားကုန်စည်နှုန်းတွေအပေါ်မှာကြည့်ရက်ရိုက်ခတ်စေတာဖြစ်
Kulu Yadia, Sound Tin and Lai Lang Bom and Gala Pibime, Demi Ozane, Longza Zizi, Dania Rijang, Dinema, Gongzing Sided Ludor Nedoare, Dajamo, Jangone, Manaliga, Leka, Ziri Maran, Gongzing Niga, Aku Dizema Larema, Zina San Nivala, Zita Nielo, Manali, the Umingla, Gongzing Ziga, Leka Sashin Duga, Piovare.
ကိုဘီဆုတ်တစ်ဆောင်ကျော်ဆိုတော့ဘန်းကလာတပုံကိုခုနေရရှိရခင်ဗျဒမိတာဆိုရင်လက်ညီသမားတွေဆိုရင်၃နောက်ကျော်လောက်ဝယ်စားတယ်အဲ့ဒီဟာကအတွက်ကျွန်တော်ဆိုတာဒီငါးတိတော့ဖြစ်နေကြွယ်เนาะဒီလက်ညီသမားတွေအနေနဲ့ကြတော့သူတို့အချောင်းရတယ်နေကြွယ်အဲ့လောက်ကြီးကြတော့စားတော့လူတွေအနေနဲ့ပါတယ်ကော်ပီယာတွေနဲ့ထောင်ကျော်လောက်ကုန်ဖို့ကိုတော်တော်ရောင်းရတယ်အလူစေးကအရင်ကတပိတ်တာကိုကြက်
အသားငါးစီးတဲ့ဒီရပိုင်းမှာပဲထပ်ပြီးတက်လာပါတယ်။တလာဗီယာငါးတပိတ်တာကိုငါးတောင်ကျက်၊ကျန်းနီမာတကောင်ကိုခုနှစ်ထောင်ကျက်၊မြန်မာကျက်တကောင်ကိုတသောင်းလေးအောင်ကျက်ရှိနေပါတယ်။စိတ်သားကတော့မကွေးတိုင်းလိုမြန်မာနိုင်ငံအလဲပိုင်းစကြက်လွတ်ကြောင်းပြီးမွေးရတီတာတွေကနေအများဆုံးလာပါတယ်။စကိုင်းတိုင်းမကွေးတိုင်းဘက်မှာနေမြေမတည်ငြိမ်တဲ့အတွက်စကြက်လွတ်ကြောင်းမှုလည်းခက်ခဲပဲရှိနေတာပါ။
ဒီကနေ့ဆိုလို့ရှိရင်ကိုစီစီရလေးရောက်ခမရာကိုချက်တန်းဟိုမှာဝေယူရတဲ့နေရာမှာကိုအကိုအသေးကြီးကလိုက်ပြီးဝင်နေရတဲ့အခါကျတော့တစ်ခါလာလို့ရှိရင်ဟိုနှစ်ရက်တစ်ခါကျွန်းလေးတစ်ခါကိုမရတဲ့တုံးအောင်တဲ့နေဒီနေ့စီစီဆိုလို့ရှိရင်တောင်းတစ်ပေါင်ပေးကြီးတယ်တော်တော်ဟာပါလောင်စာစီစေးအပြင်လမ်းမပေးရတဲ့ခေကြီးတွေကလည်းအခုနောက်ပိုင်းပို့လာလို့
ကုန်ငင်းကားတွေကိုတိုးယူနေရကြောင်းကုန်စီပူဆောင်ရေလုပ်ငန်းရှင်တို့ကဗီအိုကိုပြောပါတယ်။ဒီကြည့်တဲ့အတွက်မကမီတော့ထုတ်ပေါ်နေကျွန်တော်ရတာနဲ့ကျွန်မတို့ဒီကြည့်တဲ့အတွက်တော့ကျွန်တော်တို့ခဏတစ်ခါလောက်ရှိနေတော့အလာရဲနဲ့မှာကုန်ကျန်းစစ်ပူလာတယ်ပေါ့။အဲဒါဆိုတော့ခေတ်ဆက်ဆက်မရှိတာနဲ့အဲ့လိုမိသားစုဆိုတဲ့နေမှာဟိုတောင်းငင်းနှံဖြစ်သွားတယ်ပေါ့။အဲတစ်ချောင်းမှာဆ
ကျွန်တော်တို့ရဲ့ဆက်သွယ်မှုတွေကိုတနင်္လာနေ့ရှိတဲ့စာသားကုန်တွေလူသုံးကုန်ပစ္စည်းတွေအကန့်အသတ်နဲ့ဒါနိုင်ငံနဲ့ဝင်ရောက်နေတဲ့အတွက်ကုန်စည်နှုန်းတွေကြီးမြင့်လာခဲ့ပါတယ်။ဒါတွေမှာကလောင်စာဆီဈေးကြီးမြင့်နေရတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်မြန်မာပြည်တွင်းမှာအထွေထွေကုန်စည်တွေရဲ့ဝယ်လိုအားကျဆင်းနေပြီးကုန်စည်နှုန်းကြီးမြင့်တဲ့တန်ကိုပိုပြီးခံစားနေရတယ်လို့
ောင်းသတင်းပေးပို့ချက်တစ်ခုကိုဆက်ပြီးနားဆင်ကြရအောင်ပါ။ကပ်ဘေးယောဂါကြောင့်ရန်နာခဲ့ရတဲ့ပြည်တွင်းခီးသွွားလုပ်ငန်းတွေနလန်ပြန်ထနိုင်ဖို့အာယူနေရတဲ့ကာလမှာပဲနိုင်ငံရေးပြည်ပခန့်တွေကြောင့်ပုံမှန်ပြန်လဲပတ်နိုင်ဖို့အခက်အခဲတွေရှိနေပါတယ်။ဒါပေမဲ့လည်းဒီနှစ်ခီးသွွားရာသီမှာပြည်တွင်းကနေရာတချို့စီဧည့်သည်ပြန်လည်ဝင်ရောက်လာတာရှိတဲ့အကြောင်းရန်ကုန်ကနေသတင်းပေးပို့ထားပါတယ်။ကိုစုံမှုကျော်ကပြောပြပေးပါမယ်ရှင်။
ကိုဗစ်ကပေးကြောင့်2020ခုနှစ်ကစပြီးပြည်တွင်းမှာသွာလာမှုကန့်တတ်တဲ့ကာယောဂါစီးမြင့်တွေထုတ်ပြန်ခဲ့သလိုခရီးသွာလာမှုတွေရှောင်ဖို့သတိပေးချက်တွေလည်းရှိခဲ့ပါတယ်။မိုးအကုန်ခရီးသွားရသည့်ရောက်ရင်ပြည်တွင်းပြည်ပခရီးသည်တွေအများအပြားနဲ့စီကားလေးရှိတဲ့အထင်ကရနေရာတွေမှာဆိုပြည်တွင်းဧည့်သည်တွေပါမရှိတော့လို့လုပ်ငန်းတွေရန်နာလိုက်ရတဲ့အထိကြုံခဲ့ရပါတယ်။အဲ့ဒီအထက်မှာအဲအလာများတဲ့ပုဂံဒေတာလဲပါဝင်ခဲ့ပါတယ်။ဒါပေမဲ့လဲပုဂံဒေတာမှာကိုဗစ်မတိုင်ခင်ကာလကတည်းကစာရင်အခုရပိုင်းတဲ့အဲဝင်တာများလာတယ်လို့ဒေတာကန်တွေကပြောပါတယ်။ခရစ်မတ်ကာလနဲ့တဆက်တည်းလာမယ့်နှစ်သစ်ကူးရက်တွေအထိဒေတာစုံကပြည်တွင်းခီးသွွားတွေ ရောက်လာနိုင်တယ်လို့ပကံအလန်းညွန်ကိုထွန်းကပြောပါတယ
်အဲ့လာတာနည်းနည်းများတယ်တချို့ဟိုတယ်တွေကတော့ဖွင့်တယ်တချို့ဟိုတယ်တွေကတော့မဖွင့်ဘူးမဖွင့်တဲ့ဟိုတယ်လေးလည်းရှိတယ်ဒီဝိကနေကမြန်မာနိုင်ငံညာတော့ရပ်သွားတာအခုဒီရပိုင်လာတဲ့အနေထားလေးကတော့အဲ့ဒီဟာလေးတွေနည်းနည်းပူတဲ့ပုံစံရှိတယ်ဘုရားကလည်းမင်းရဲ့အနေထားဆိုတော့တော်ပြီးခဲ့တဲ့နှစ်တည်းကရက်သွားတဲ့အနေထားကဒီနှစ်အနေထားလေးကတော့အဲ့တယ်လာတယ်လို့ပြောလို့ရတယ်ကောနော်စီးလာတယ်လို့ပြောလို့ရတယ်ဒီရက်ပိုင်းလေးတည့်ရက်နေ့ရက်ပေါ့
ပကံဒေသမှာခီးသွားတွေပြန်ဝင်လာပြီဆိုပေမဲ့ကိုဗစ်မတိုင်မီအရင်ကာလအခြေအနေကိုတော့မမိသေးပါဘူးအခုတက်သည့်ပြန်မလဲပတ်နိုင်သေးတဲ့ဟိုတယ်လုပ်ငန်းတွေရှိနေပါတယ်ပြည်တွင်းခီးသွားတွေဝင်လာနေတဲ့အတွက်ဒေသခံတွေရဲ့အလုပ်အကိုင်တွေပြန်လဲနလန်ထူနိုင်ဖို့မျော်လင့်ချက်တွေတက်လာနေပါတယ်ဆရာနာသိန်းအုပ်ချုပ်နေတဲ့ကာလဖြစ်ပေမဲ့ပကံဒေသကိုတော့ခီးသွားတွေဘေးရန်ရဲ့ကင်းကင်းနဲ့လာရောက်လက်ပတ်နိုင်တယ်လို့ဒေသခံကပြောပါတယ်ခီးသွားဧည့်သည်တွေကိုအ धिक မှီခိုပြီးဝင်ငွေရှာနေရတဲ့ဒေသဖြစ်တာမို့ဧည့်သည်မရှိရင်ဝင်ငွေမရှိနိုင်ပဲအခက်အခဲတွေကြုံတွေ့ရပါတယ်နလန်ထူစပကံဒေသရဲ့ခီးသွားလုပ်ငန်းကတော့ဆက်ပြီးရုန်းကန်နေရတုန်းပဲလို့ကိုဗစ်မတိုင်မီကာလအခြေအနေနဲ့နှိုင်းရှင်ပြီးကိုထွန်းကအခုလိုပြောပါတယ
်အဲ့ဒီရဲ့နေထားတွေတော့ဘယ်ဘုံကြီးကျောင်းနေရောဟိုတယ်ဒီရောတဲဟိုကနေရောပြည့်လို့အိမ်ကြီးပါတွေကချအကူညီတောင်းမြန်မာနေကြရတယ်နေတာဘွေရလေးတွေမှာဆိုလို့ရှိရင်လူတွေမြန်မာတွေတောင်းပြည့်လွင့်နေလို့ကဘာလက်ခီးသွားတာမလို့မြန်မာနဲ့တင်ဆင်ပြေတယ်ဘာညာနေကြောင်ပြောနေကြတယ်နေထားမျိုးတီဖြစ်တာလေအခုကအဲ့အနေထားမရှိပါဘူ
းပြည်တွင်းခီးသွွားတွေအလဲပတ်များတဲ့နေရာတွေတဲကတခုဖြစ်တဲ့ရှမ်းပြည်မြောက်ပိုင်းနောင်ချိုဒေသကရှုကင်းလာတဲ့တိမ်ပင်လေစီလဲအခုရပိုင်းမှာဧည့်သည်ဝင်ရောက်မှုပြန်ရှိလာပါတယ်နောင်ချိုမှာတိမ်ပင်လေကြည့်ဖို့အတွက်ခီးသွွားတွေနားခွနိုင်ဖို့တဲခိုစရာစခန်း10ခုလောက်ရှိပေမဲ့အခုလောလောဆယ်စခန်း4ခုလောက်သာပြန်လည်လက်ပတ်နိုင်တဲ့အခြေအနေဖြစ်ပါတယ်ဒီဇင်ဘာလဇန်ပိုင်းလောက်ကစပြီးဧည့်သည်တွေနောင်ချိုတိမ်ပင်လည်းပဲပြန်ရောက်လာတာရပောင်း20လောက်သာရှိသေးတဲ့အတွက်လုပ်ငန်းတွေပြန်လည်နလန်မထူနိုင်လှသေးဘူးလို့ခရီးသွားလုပ်ငန်းရှင်တွေကပြောပါတယ်ပြည်တွင်းနေရာစုံကလာတဲ့ခရီးသွားတွေခရစ်မတ်ပွဲတော်ကာလကစပြီးတိုးလာတယ်လို့ခရီးသွားလုပ်ငန်းလုပ်နေသူကိုကောင်းမွန်ကပြောပါတယ
်အဲ့လာတာနည်းနည်းများတယ်တချို့ဟိုတယ်တွေကတော့ဖွင့်တယ်တချို့ဟိုတယ်တွေကတော့မဖွင့်ဘူးမဖွင့်တဲ့ဟိုတယ်လေးလည်းရှိတယ်ဒီဝိကနေကမြန်မာနိုင်ငံညာတော့ရပ်သွားတာအခုဒီရပိုင်လာတဲ့အနေထားလေးကတော့အဲ့ဒီဟာလေးတွေနည်းနည်းပူတဲ့ပုံစံရှိတယ်ဘုရားကလည်းမိမိရဲ့အနေထားဆိုတော့တော်ပြီးခဲ့တဲ့နှစ်တည်းကရပ်သွားတဲ့အနေထားကဒီနှစ်အနေထားလေးကတော့အဲ့တယ်လာတယ်လို့ပြောလို့ရတယ်ကောနော်စီးလာတယ်လို့ပြောလို့ရတယ်ဒီရပိုင်လေးတည့်ရက်နေ့ရက်ပေါ့
မြန်မာနိုင်ငံမှာကိုဗစ်ရောဂါဘေးနဲ့နိုင်ငံရေးမတည်ငြိမ်မှုအကြအတဲတွေရဲ့ပေါင်းစပ်မှုကြောင့်မြို့ပြလူဦးရေရဲ့စင်ရမွဲတင်မှုအရေးအတွက်ဟာ၃ဆလောက်တိုးလာမယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်မှုအစီအစဉ် UNDP ရဲ့စစ်တမ်းကလည်းဖော်ပြထားပါတယ်ဒီအထက်မှာထိခိုက်ရတဲ့လုပ်ငန်းတွေထဲမှာခီးသွွားလုပ်ငန်းလည်းတစ်ခုအပါအဝင်ဖြစ်ပါတယ်မြန်မာနိုင်ငံမှာခီးသွွားရာသီပြန်ဆပြီးဆိုပေမဲ့အခက်အခဲတွေကြောင့်နလန်ထဖို့ရုန်းကန်နေရတဲ့ခီးသွွားလုပ်ငန်းတွေဟာအခုချိန်ထိခက်ခဲနေတုန်းပဲလို့ပြည်တွင်းခီးသွွားလုပ်ငန်းရှင်တွေကလည်းပြောပါတယ်ဒီလုပ်ငန်းတွေနလန်ထနိုင်ဖို့ခက်ခဲနေတာနဲ့အမျှဒီအပေါ်မှာမိခိုနေရတဲ့ဒေသခံတွေရဲ့ရှင်သန်ရည်တည်နိုင်ရေးဟာလည်းအခက်အခဲတွေရှိနေတယ်လို့ပြောပါတယ်ခင်ဗျာ
UAE American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် UAE American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာဆဒေတာနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 103ကမှမဟုတ်Tycom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ရေးသက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းပါသောရရှင်များရှင် VOA American အသံရဲ့2022ခုနှစ်ဒီဇင်ဘာလ28ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ32လိုင်းဒိုမီတာ49တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့စီးပွားရေးအစီအစဉ်ဘလော့ဂါတွေပြောသမျှအစီအစဉ်မှာနားဆင်ကြရမှာကတော့
ဒါမျိုးကိုနိုင်ငံအတွက်ဟိုငွေရှာရမယ်ဆိုရဲ့ဒီနဲ့ထပ်ပြီးတော့မှလောက်ရမယ်ဆိုရဲ့အတည်ရပြီးတော့ဆိုင်ရလေကိုတာဝန်ယူဖွင့်နေထားဖြစ်တဲ့အတွက်ကြောင့်မို့လို့သွားမယ်ဆိုရင်ကျွန်မမနာမနေလုပ်နေရတာပေါ့နော
်မကြခင်မှာနားဆင်ကြရအောင်ပါရှင်အခုတော့နိုင်ငံတကာသတင်းဆောင်ပါတွေကိုအရင်ဆုံးတင်ပြပါမယ်ကိုရိုနာကပ်ဘေးရောဂါစဖြစ်ခဲ့ခြင်းနောက်ပိုင်းဘရာဇီးလ်နိုင်ငံဆော့ပေါလိုမြို့ကလမ်းတွေဟာပိုက်ဆိုင်မှုအလုံးလက်လွတ်ဆုံးရှုံးကြရတဲ့ထောင်နဲ့ချီတဲ့ပြည်သူတွေရဲ့အိုးအိမ်ဖြစ်လာခဲ့ပါတယ်။ဆော့ပေါလိုကနေယန်ဘိုးရှက်ရဲ့သတင်းဆောင်ပါကိုနားဆင်ကြပါရှင်။ဆော့ပေါလိုမြို့တွင်တံတားတစ်ခုအောင်မှနေနေတဲ့ကလေးနှစ်ယောက်မိခင်တိုင်ရီနီဒီဆိုစာကတော့အိမ်လိုပါပဲလို့ပြောပါတယ်။ရတ္တိရဲ့အတွက်လမ်းပေါ်မှာနေဖို့အပြင်တခြားရွေးစရာမရှိတော့တဲ့ဘဝသူ12ဦးနဲ့အတူဒီဆိုစာနေထိုင်နေတာပါ
All in the game calling
လမ်းပေါ်မှာဘသူမှမနေချင်ပါဘူးလူတွေလမ်းပေါ်မှာနေရတယ်ဆိုတာဒီအချိန်နဲ့ရောက်အောင်အချိန်နဲ့တရက်ကတွန်းပို့လိုက်တာပါတဲ့ဒီဆိုစာဟာအချောင်းမြို့မြို့ချောင်းအိုးအိမ်မဲ့ဖြစ်ရသူတွေတဲကတူပါဆယ်စုနှစ်တခုလောက်တုန်းကတော့မြို့ကြီးတွေကအိုးအိမ်မဲ့အများစုဟာမူရဲ့စေဝါနဲ့အရက်ပြက်တနာရှိကြတဲ့အမျိုးသားတွေဖြစ်ပါတယ်။နိုင်ငံတွင်းမှာစီးပွားရေးအခက်အခဲပြက်တနာတွေပိုပြီးကြီးထွားလာနေတာနဲ့အတူပဲသူမတို့လိုလူတွေလည်းလမ်းပေါ်မှာနေထိုင်ရတဲ့အခြေအနေဖြစ်လာနေပါတယ်။ဆော့ပေါလိုမြို့ကအိုးအိမ်မဲ့လူထုအရေးလှုပ်ရှားမှုအဖွဲ့ Homeless Advocacy Group ရဲ့အခြေအကဲ Hudson Mendoza ကပေါ်တူဂီဘာသာစကားနဲ့အခုလိုပြောပါတယ်။
အော်လုံးမင်းပေါ်ဝါ
အိုးအိမ်မဲ့လူတွေဟာတရားရဂိုင်းနှုံးကျော်သိုးလာပါတယ်ကပီယောဂါကြောင့်လူတွေအိုးအိမ်ကြီးဆုံးရှုံးကြရပြီးအစိုးရဘက်ကလည်းအင်အားထောက်ပံ့မှုမပေးနိုင်ခဲ့ပါဘူးစီးပွားကျမှုအလုံးလက်မဲ့ဖြစ်မှုနဲ့ငွေကြေးဖောင်းပွားမှုတွေနဲ့အတူအိုးမဲ့အိမ်မဲ့လူတွေလည်းအများကြီးဖြစ်လာပါတယ
်2019ခုနှစ်အတွင်းအိုးအိမ်မဲ့လူဦးရေစီးရင်ကိုနောက်ဆုံးကောက်ယူခဲ့တာမှာလမ်းပေါ်မှာနေထိုင်သူ2000ခွဲလောက်ရှိခဲ့ပါတယ်အခုတော့ဒီစီးရင်တွေကခင့်မမီတော့ဘူးလို့သူကပြောပါတယ
်ဆက်ဆက်တမျိုးပစ်ဆောက်ပါလို့ကလမ်းတွေမှာဒီနေ့အချိန်မှာလူပေါင်း6000နေထိုင်နေကြပါတယ
်ဘရာဇီးရဲ့အကြီးဆုံးမြို့မှာအိုးမဲ့အိမ်နဲ့ဥယျာဉ်တိုးမြလာမှုဟာဆိုရင်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းကျုံတွေ့ခဲ့ရတဲ့နိုင်ငံရဲ့စီးပွားရေးပြဿနာကိုထင်ဟနေတာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကဘေးရောဂါပြဿနာကြောင့်လဲကျဆင်းနေတဲ့စီးပွားရေးကိုပိုပြီးဆိုးရွားစေပါတယ်လာမယ့်အောက်တိုဘာလမှာကျင်းပဖို့စီစဉ်ထားတဲ့သမ္မတရွေးကောက်ပွဲတွေမှာလည်းဒီကိစ္စကအရေးကြီးကိစ္စတစ်ခုဖြစ်ပါတယ်။အဂတိလိုက်စားမှုကိုအဆုံးသတ်မယ်ဆိုတဲ့ဂရီကဝတ်နဲ့2018ခုနှစ်အတွင်းဂျာအီဘိုဆိုနာရိုရွေးကောက်ခံခဲ့ရပါတယ်။ပြီးခဲ့တဲ့3နှစ်တာကာလအတွင်းငွေကြေးဖောင်းပွမှုကဆိုးဝါးလာခဲ့ပြီးအလုံးလက်မဲ့နှုန်းကလည်း7300ခန့်နှုန်းမှာဆက်ရှိနေပါတယ်။ဘရာဇီးပြည်သူတွေရဲ့ပြည်မြဝင်ငွေဟာဆရာခိုင်နှုံကျသွားပါတယ်။အိုးအိမ်မဲ့တူဖြစ်တဲ့လီဒီနီဆီလ်ဗာကတော့ပေါ်တူဂီဘာသာစကားနဲ့အခုလိုပြောပါတယ်
။ Pro pandemia. Io trabalho con riciclo.
ကပီယောကဖြစ်ချိန်မှာသူမက recycle ပြန်သုံးလို့ရတဲ့ပစ္စည်းတွေကိုကောက်ပါတယ်။ဆိုင်ကြီးပိတ်သွားတော့အလုပ်လုပ်လို့မရတော့ဘူးဖြစ်သွားပါပြီလို့ပြောသွားတာပါ။ဖုန်းတော်ကြီးဂျူလီယိုလန်ဆယ်လိုတီကအခုလိုပြောပါတယ်။
သူ coloca em xeque a própria democracia
ဒီအတိုင်းတာမင်းများမှုဟာဒီမိုကရေစီအတွက်ချိန်ချောက်မှုပါကျွန်တော်တို့အရေးနိုင်နေတဲ့တိုက်ပွဲမှာခုခံတိုက်ခတ်ရပါမယ်ဒီထက်ပိုပြီးအရေးနိုင်မယ်ဆိုရင်တော့အသက်ဆုံးရှုံးရတဲ့လူတွေပိုများလာမယ်လမ်းပေါ်မှာနေရတဲ့လူတွေပိုများလာမယ်ဓာရီတိုးလာမှာဖြစ်ပေမဲ့ကျွန်တော်တို့ဆက်ပြီးတိုက်ခိုက်နေမှာပါ
အစိုးရဘက်ကထောက်ပံ့မှုမရှိတာကြောင့်အိုးမဲ့အိမ်မဲ့အများပြားဟာဖုန်းတော်ကြီးဂျူလီယိုလိုအကူအညီပေးနေသူဟပ်ဆန်မန်ဒိုဇာနဲ့ပုဂ္ဂလိကလှူဒန်းမှုတွေထံကအကူအညီရဖို့မျှော်လင့်နေကြပါတယ်ရှင်။ကမ္ဘာတဝန်းရာသီဥတုပြောင်းလဲမှုဆိုင်ရာစူးစီးတင်ပြချက်ကိုဆက်ပြီးတော့တင်ပြပါမယ်။ Glasgow Climate Pact လို့သိကြတဲ့ COP26 ဥရုယာတီညီလာခံပါသဘောတူညီမှုမှာနိုင်ငံပေါင်း200ကျော်သဘောတူလက်မှတ်ထိုးခဲ့ကြပြီးမဲ့လက်တွေ့အောင်မြင်တိုးတက်မှုကိုစောင့်ကြည့်ရအောင်ပါပါ။ကမ္ဘာတဝန်ယာတီဥတုပြောင်းလဲမှုကြောင့်2020ခုနှစ်အတွင်းကမ္ဘာနေရာစုံကလူမှုဘဝထိခိုက်မှုတွေဖြစ်နေတဲ့အခြေအနေတွေကိုစူးစီးတင်ပြပေးပါမယ်။ AP သတင်းကိုအခြေခံပြီးနန်းလောင်ပြောပြပေးပါမယ်ရှင်။
ဝီယိုဆုံးဒေတာကရေခဲလွှာတွေအရေးပြောစင်လာရကကမ္ဘာရေမျက်နှာပြင်တွေမြင့်တက်လာနေသလိုကမ္ဘာအရေးရက်မှာလည်းတော်မီကြီးတွေခက်ဆစ်စိတ်လုံခြုံလာပါတယ်။2023ခုနှစ်ဟာဥရုယာတီပြောင်းလဲမှုတန်းကိုလူတွေအများဆုံးကြုံလာရတဲ့နေ့လည်းဖြစ်ပါတယ်။တောင်ဝင်ရိုးဆုံးဒေတာအာတာတိကာကတွိတ်ဂလေးဆီယာရေခဲလွှာတချို့အပိုင်းတွေလည်းခမန်းထားတာထက်နှစ်ချီစောပြီးတော့လာမယ့်9နှစ်နဲ့10နှစ်အတွင်းအရေးပြောလာနိုင်တယ်လို့သိပ္ပံပညာရှင်တွေကသတိပေးနေပါတယ်။ဟိမဝနာတောင်ကျောပေါ်မှာရှိတဲ့အိန္ဒိယပိုင်းကက်ရှမီးယားဒေတာထဲကတကြဝါဂလေးဆီယာရေခွဲလော်တွေလည်းစိုးရင်ကြာကောင်းတဲ့နှုံးနဲ့အရေးပြောလာနေတယ်လို့သူတေတီတွေကပြောပါတယ်။ဥဒုယာတီပြောင်းလဲမှုကာကွယ်တာစီရဲ့ရီမန်ချက်တွေပြင်မိမယ်ဆိုရင်တော့မြင့်တက်လာတဲ့ကမ္ဘာအပူချိန်ကြောင့်တီယာစုနှစ်ကုံလောက်မှာဟိမဝန္တာတောင်ပေါ်ကရေခဲလော်၄ပုံ၃ပုံအရေးပြောသွားလိမ့်မယ်လို့ဟိမဝန္တာတောင်ကျော်အရေးသုတေသနပြုလေ့လာနေတဲ့ ICIMOD အဖွဲ့ရဲ့2019အစီရင်ခံစာမှာဖော်ပြထားပါတယ်။လူသားတွေကြောင့်ဖြစ်လာရတဲ့ဥဒုယာတီပြောင်းလဲမှုအကျိုးဆက်အဖြစ်2000ခုနှစ်နောက်ပိုင်းဟိမဝန္တာတောင်နှံပေါ်ကရေခဲလွှာတွေလွန်ခဲ့တဲ့25နှစ်နဲ့စာရင်နှစ်ဆတိုးပြီးတော့အကြီးပြောလာတယ်လို့ Science Advances 2019အစီရင်ခံစာမှာလည်းဖော်ပြထားပါတယ်။ပင်လယ်ရေတွေမြင့်တက်လာတာကြောင့်ကမ္ဘာရပ်ကကင်ယူရက်နေပြည်သူတို့ရဲ့လူမှုဘဝတွေအကြီးအကျယ်ထိခိုက်နေရတာပါ။ဥဒုယာတီပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ IPCC ကလည်းဒီယာစုနှစ်ကုံလောက်မှာပင်လယ်ရေမြင့်တဲ့ပြင်က3ဘီလောက်ထိတက်လာနိုင်တဲ့အတွက်ကင်ယူရက်နဲ့မြင်းနေပိုင်းနဲ့ပြည်သူတွေအပေါ်စိုးစိုးဝါထိခိုက်လိမ့်မယ်လို့ခန့်မှန်းထားပါတယ်။အီဂျစ်နိုင်ငံကမ်းခြေမြို့ဖြစ်တဲ့အလက်ဇန်ဒရီးယားမှာလည်းဒီရေဒဏ်မခံရအောင်မြို့တာဝန်ရှိသူတွေထိန်းသိမ်းဆောင်ရှောက်နေရတာပါကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရဲ့အဆိုအရအီဂျစ်ပြည်သူ့သံတရားကျော်တို့ကလည်းဥရုယာတီပြောင်းလဲမှုတန်းကိုအဆိုးဆုံးကြုံရမယ့်အလားအလာတွေရှိနေတာပါ2022ခုနှစ်ဥရုယာတီပြောင်းလဲမှုကုလညီလာခံကတော့အီဂျစ်နိုင်ငံမှာကျင်းပမှာလည်းဖြစ်ပါတယ်တခါအာရှဘက်ကဟောင်ကောင်ကျွန်းနယ်ပြည်သူတွေအနေနဲ့လဲဆိုးဝါးပြင်းထန်တဲ့ရာသီဥတုဒီရေမြင့်တက်မှုတွေနဲ့တဟဆာသားကြအောင်နေနေရတာပါ2023ခုနှစ်တည်းကြုံရတဲ့သဘာဝဘေးဒဏ်တစ်ခုဖြစ်တဲ့တော်မီကြီးတွေကိုလည်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ရုရှား၊စပိန်နဲ့ဩစတြေးလျမှာတွေ့ပြင်ခဲ့ရတာပါ1989ခုနှစ်နောက်ပိုင်းစံချိန်တင်အပူချိန်မြင့်တက်မှုနဲ့ကြုံခဲ့ရတဲ့ဂရိစ်နိုင်ငံမှာလဲအီဗီယာကျွန်းမှာအဟုတ်လာတဲ့တော်မီအကြီးကျယ်လောင်ကျွမ်းခဲ့တာပါတော်မီတံကြောင့်အင်းအိမ်ဆုံးရှုံးခဲ့ရတဲ့ Starbucks ကအခုလိုပြောပါတယ
်
ဒီနေရာကမီးပို့တာကိုနေရာကတော့မိုးပုတ်တဲ့နေရာနဲ့ရေခဲတက်တာပေါ့အခုတော့ဘာမှမကြံတော့ပါဘူ
းကမ္ဘာလေတုတွေကကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေမြင့်မြတ်တက်တာဖြစ်အောင်ထိန်းပေးတဲ့နေရာမှာတစ်တော်ကြီးတွေလိုပဲနှွန်းတော်တွေရဲ့အခန်းကဏ္ဍကလည်းတိတ်ကိုအရေးပါပါတယ်ဆွစ်ဇာလန်နိုင်ငံထက်အရွယ်စားပိုကြီးတဲ့ရုရှားနိုင်ငံထက်က Great Vasugan ရှွန်းနွန်တော်ကြီးကလည်းထိခိုက်ပျက်စီးမဲ့အနေအထားတွေရှိနေပါတယ်အခုတော့တော်မီတွေပိုးပြီးတော့လောင်ကျွမ်းလာတာကြောင့်ရောလှုပ်လို့ရကြောင်းပါကဘာကြီးပိုးပြီးတော့ပုံနေလာတဲ့အခြားအချက်တွေကြောင့်ပါကာဗွန်ဒိုင်အောက်ဆိုက်တန်းငွေတိုးလောင်ပေးထားတဲ့နွန်းနော်တွေပြည့်စုံဖို့နဲ့ရင်ဆိုင်နေရတာပ
ါ Торфяные болота содержат
ကဘာကြီးတွေကတော့300ခန့်နှုံးလောက်ကိုဖုံးလွှမ်းထားတဲ့ပိဒန်းဆိုလဲခေါ်တဲ့စိတ်ညီတော်တွေနွန်းနော်တွေဟာကဘာတော်တက်တော်တွေကဆွေးဥထားတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေပမာဏရဲ့နှစ်ဆလောက်ကိုဆွေးဥပေးထားပါတယ်သူဆုပ်ယူတူလောင်ပြီးထားတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေကမြေကြီးတွေထဲမှာရှိနေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေပမာဏစုစုပေါင်းရဲ့30ရာခိုင်နှုန်းလောက်ရှိပါတယ
်။အပူချိန်တိုးလာပြီးတော့တောမီတွေပိုးပြီးတော့လောင်ကျွမ်းလာတာကြောင့်တစ်တောတွေရဲ့တူလောင်နိုင်မှုအားနည်းလာတဲ့အတွက်နွန်းနော်တွေရဲ့အခန့်ကဏ္ဍပိုးပြီးတော့အရေးပါလာတာပါ။အာဖရိကအနောက်ပိုင်းကုန်းနှင်းပိတ်နိုင်ငံတစ်ခုဖြစ်တဲ့နိုင်ဂျာရဲ့စီမီရီမြေအိမ်လူမျိုးမှာကုလသမဂ္ဂနဲ့အခြားအလူရှင်တွေရဲ့အကူအညီနဲ့အကောင့်ထဲပေါ်နေတဲ့တစ်ပင်ဆက်ပြေးလုပ်ငန်းကတစ်ပင်တန်းနဲ့ချီဟာလဲအပူချိန်မြင့်တက်တာနဲ့မိုးကောင်းတာကြောင့်တေကုန်ပါတယ်တဲကန္တရတွေကျဲမလာစေရေးရေရရှိရေးနဲ့ဒေသခံတွေရဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးရွယ်ချက်နဲ့ဆီနီဂေါနိုင်ငံအနောက်ပိုင်းကနေဂျူဘူတီနိုင်ငံအရှေ့ပိုင်းတစ်လျှောက်မိုင်ပေါင်း 9,000 လောက်မှာ2009ခုနှစ်ကစပြီးတော့အပင်တွေစိုက်လာတာပါအခုချိန်ထိတော့ရီမန်ကျက်ရဲ့400ခိုင်နှုန်းပဲပြည့်မီပါသေးတယ်ဒေါ်လာ43ဘီလီယံအထိကုန်ကျနိုင်တဲ့အတွက်အခုလိုကာယောဂကာလမှာဒီလုပ်ငန်းအကောင့်ထဲပို့ဖို့ဖြစ်နိုင်ခြင်းမရှိတာကြောင့်လူမှုအသံပိုင်းကတနင်္လာပိုင်းပါဝင်ပြီးတော့လုပ်ကိုင်းဖို့ချိုးပန်းလာပါတယ
်။ Le monde entier qui est en train de voir que si on ne
préserve pas les forêts ပြန်ရှင်းသလားအောင်လုပ်နိုင်မလားဆိုတာကမ္ဘာကစောင့်ကြည့်နေပါတယ်။ဒီချိန်ကအရေးကြီးပါတယ်။ဒါကြောင့်လူတူးချင်းအနေနဲ့ကမ္ဘာမြေကြီးဖွံ့ဖြိုးတိုးတက်လာအောင်ဘယ်လိုလုပ်နိုင်မလဲဆိုတာပြန်စဉ်းစားကြရမှာဖြစ်ပါတယ
်။ပိန်နိုင်ငံတောင်ပိုင်းမှာလည်းတဲကန်နိုင်ငံတွေကျဲမလာအောင်ညှိစီဩဇာထိန်းထားနိုင်အောင်လုပ်ကိုင်နေပါတယ်။ စစ်တပ်ခံစိုက်ပျိုးရေးသမားအယောက်များကျော်တို့ကလည်း Avella Association အဖွဲ့နဲ့အကျိုးတူပူးပေါင်းပြီးတော့မြစ်ရှိဩဇာကျောလာအောင်လုပ်ကိုင်နေကြပါတယ်။
Hemos hecho sido transformar una finca agrícola en un bosque. La única diferencia
es que တော့မြေနေရာတွေဖြစ်လာအောင်ကျွန်တော်တို့စူးစမ်းဖန်တီးနေပါတယ်။တိနံအမျိုးအစားတွေပြောင်းစိုက်တာပါ။တန်လွင်တစ်ပင်နေနေရာမှာထင်းရှုနဲ့အစားထိုးစိုက်ပြီးခြုံတော်တွေနေရာမှာငရုတ်ပွားတွေနဲ့ခရမ်းသီးပင်တွေစိုက်ပါတယ်။ဇီဝကေဟစနစ်တွေမြေစီဩဇာအမျိုးအစားတွေအတူတူပါပဲ။
စွိုင်းကနာဖက်မှာတော့ကမ္ဘာမှာအကြီးဆုံးလို့ပြောရမယ့်ကုမ္ပဏီတစ်ခုကဗြိတိန်နိုင်ငံစကော့လန်နယ်ထဲကကမ်းလွန်ပင်လယ်ပြင်ထဲမှာရှိပါတယ်။2019ခုနှစ်မှာစတင်ခဲ့တဲ့ Highwind Scotland လေစွိုင်းထုတ်လုပ်ရေးလုပ်ငန်းကခြေပြင်းတွေတိုက်တဲ့စကော့လန်မှာရှိတဲ့အတွက် UK နိုင်ငံထဲကအခြားအလားတူလုပ်ငန်းတွေနဲ့ပိုးပြီးတော့အလုပ်ဖြစ်ပါတယ်။2035ခုနှစ်အရောက်မှာဗြိတိန်တိုင်းနိုင်ငံလုံးပြန်ပြည့်မြဲစွိုင်းကရတဲ့လျှက်စစ်တပ်အားကိုပဲအသုံးပြုမယ်လို့ COP28 ကြီးလာခါမှာဗြိတိန်အစိုးရကကြေညာခဲ့တာပါ။ပရတင်းငမဆွိုင်းအများစုကိုနေဆွိုင်းအင်းနဲ့လေဆွိုင်းအင်းကနေရယူနေတာဖြစ်ပြီးတော့ကြောက်မီရွေးတွေတိတ်ပြီးတော့မတုံတော့ပါဘူး။ဒါပေမဲ့လည်းတဘာဝဓာတ်ငွေအပေါ်မှာတော့အများကြီးအားကိုးနေရပါသေးတယ်။ကမ္ဘာကုလသမဂ္ဂရဲ့ဦးဆောင်မှုနဲ့ဖလုံအိမ်ဓာတ်ငွေထုတ်လုပ်မှုလျှော့ကြရေးနိုင်ငံဆောင်နီလအမျိုးမျိုးနဲ့အခုလိုကြိုးပမ်းနေပေမဲ့လည်းဖလုံအိမ်ဓာတ်ငွေထုတ်လုပ်မှုတွေရော့ကျမသွားသလိုဥဒုရာသီပြောင်းလဲမှုအကျိုးဆက်အဖြစ်တဘာဝကပေးတံတွေတစ်နှစ်ချာပိုးပြီးတော့ဆိုးဝါးပြင်းထန်လာနေတာပါ။ကလပ်စကိုညီလာခမာလဲဖလုံအိမ်တန်းငွေရွှေချရေးရှင်းမှတ်ချက်အတိုင်းဆက်လက်အကောင့်ထဲပေါ်ဖို့နိုင်ငံဆောင်သဘောတူညီခဲ့ကြပါရယ်။ကမ္ဘာပူနွေးမှုဖြစ်စေတဲ့အဓိကအလက်တဲတရားခံကြောက်မီသွေးအသုံးပြုမှုကိုအတက်နိုင်ဆုံးလျှော့ချသွားဖို့သဘောတူခဲ့ကြသလိုဖလုံအိမ်တန်းငွေအများဆုံးထုတ်လုပ်နေသူတွေအနေနဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေထပ်ပြီးတော့လျှော့ချဖို့နောက်နှစ်မှလာရောက်ကြည့်ပြဖို့လဲညီလာခမာသဘောတူညီခဲ့ကြတာဖြစ်ပါရယ်။ကျမနှလုံးပါ
နောက်လောက်တင်ပြပေးခဲ့တာပါရှင်အင်ကာနိမနက်ခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတင်ပြပေးပါမယ်နှစ်ပေါင်း150ကျော်အတွင်းကမ္ဘာမှာအဆူရွာဆုံးအဖြစ်အပျက်တစ်ခုလို့ရည်ညွှန်းကြတဲ့စီးပွားရေးပြိုလဲမှုနဲ့ရင်ဆိုင်နေရတဲ့လေဗနန်နိုင်ငံမှာပြည်တွင်းပန်းဆိုင်ပြိုရေးလုပ်ငန်းတစ်ခုကတော့အခက်အခဲတွေကြားမှာဆက်လက်ရှင်သန်နိုင်ရေးအတွက်ကြိုးစားနေပါတယ် AP သတင်းဆောင်မကိုအခြေခံပေးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်လဗနန်ပြည်ရင်းစစ်အပြီးနောက်ပိုင်းမှာဖလာဂျူလီဗန်လုပ်ငန်းကိုရနီးယားယူနတ်စပြီးတည်ထောင်ခဲ့တာပါ။အဲ့ဒီအချိန်တုန်းကပန်းတွေကိုအများစုပြည်ပကတင်းသွင်းခဲ့ကြတာဖြစ်ပြီးပြည်ရင်းမှာပန်းဆိုင်ပြုတ်ထုတ်လုပ်ပြီးဈေးကွက်ကိုဖြစ်နိုင်ဖို့ယူနတ်ကပြောလင့်ခဲ့တာဖြစ်ပါတယ်။စတူရန်မီတာ120ရှိတဲ့ဂျူလစ်ပန်ကင်စိုက်ခင်းကနေစခဲ့တဲ့ယူနတ်ရဲ့ပန်းဆိုင်ပြိုရေးလုပ်ငန်းဟာအခုဆိုရင်ဒေသ၅ခုမှာစတူရန်မီတာ6သိန်းရှိပြီးဝန်ထမ်းက120ကျော်ရှိပါတယ်။နှစ်တွေကုန်လွန်လာတာနဲ့အမျှစိုက်ပြိုရေးလုပ်ငန်းဟာလည်းအခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့လာရပါတယ်။နိုင်ငံရဲ့လုံခြုံရေးအခြေအနေမတိမငြိမ်ဖြစ်တိုင်းမှာပန်းဝယ်လိုအားကလည်းကျဆင်းသွားပါတယ်။လုပ်ငန်းရှင်ရနီးယားယူဆက်ကအခုလိုပြောပါတယ်။
هلا بلبنان كل عمره في صعوبات يعني
لبنان ما اميران اكيد جون يا بعدي لونجون يي اكيد كيل لو قيسا بعدي زولاي لا دون غا سي ဖြစ်ခဲ့ခြင်းငါဆိုရင်တလခွဲလောက်ပန်းတွေလွှင့်ပြခဲ့ရပါတယ်ပောက်ကွဲမှုဖြစ်တဲ့အခါတိုင်းမှာနိုင်ငံအတွက်ရောစီးပွားရေးအတွက်ပါကန့်စိုးစီပါတယ်ပန်းတွေကပျက်စီးပုံတိုးလွှဲတာကြောင့်ဒီပန်းတွေဟာဆိုရင်နိုင်ငံရဲ့လုံခြုံရေးအခြေအနေကိုတိုက်တာတဲ့အညွှန်းလိုပါပဲဖြစ်လေဗနန်မှာလုံခြုံရေးနဲ့ပတ်သက်တဲ့ကိစ္စတစ်ခုခုဖြစ်ပြီးဆိုတာနဲ့ဝယ်လိုအပ်ကြသွားပြီးပန်းတွေကိုလွှင့်ပြရတော့ဒါပါပဲလို့ယူနတ်စ်ကပြောခဲ့တာဖြစ်ပါတယ်ဖလာဒူလေဗန်ကလေသမားတူဖြစ်တဲ့ဟော်ရီယာအယ်ဟဆန်ကလည်းအခုလိုပြောပါတယ
်။မီလီ
ကဘာမာတူအတွက်နှစ်လိုပွဲအရာကတော့မျှော်လင့်ခြင်းပါတဲ့။မနေ့တိုင်းပန်းဆိုင်ခင်မှာလှုပ်လှုပ်ဖို့လာတယ်။ပန်းတွေကသူ့အတွက်မျှော်လင့်စရာရစီတယ်လို့ပြောသွားတာပါ။ကိုရိုနာဗိုင်းရပ်စ်ကပ်ပြီးရောဂါနဲ့အတူလေဗနန်မှာဗန္ဒာရေးအကျက်တဲဖြစ်လာချိန်မှာတော့ယူနတ်စ်ကသူမရဲ့စိုက်ပျိုးရေးလုပ်ငန်းဆက်လက်ရှင်သန်ရပ်တည်နိုင်ရေးအတွက်တမျိုးတစ်ပုံအဖြေရှာဖို့ကြိုးစားခဲ့ရပါတယ်။ဖြေရှင်းဤတစ်ခုကတော့ပန်းတွေကိုအချောက်ခံလိုက်တာဖြစ်ပါတယ်။ဒီလိုလုပ်ထားတာကြောင့်နောက်လပိုင်းတွေအကြာမှာပန်းချောက်အဖြစ်နဲ့ရောင်းနိုင်ပါပြီ။ရနီးယားယူနတ်စ်ကအခုလိုပြောပါတယ်။
كيف الحشرات
لبنان ما متيجا ميريا မှုတွေကအများကြီးပါဈေးပိတ်တဲ့နေ့ COVID-19 ဖြစ်ပွားမှုနောက်ပြီးဆန္ဒပြပွဲတွေဖြစ်လို့ဓာတ်နယ်ပဲပန်းတွေလည်းပုတ်တိုးကုန်ပါရောတဲ့ပန်းတွေခုစွပြီးရောင်းလို့မရ
ပန်းတွေကိုမြောင်းရရင်လွှင့်ပြုံမယ်ရှိပါတော့တယ်တဲ့မြောင်းရရင်ဘလို့လုံနိုင်မလဲလုံချုံကြီးအခြေအနေတွေကိုစဉ်းစားမိရခန်းနေပန်းတွေအချောက်ခံဖို့ဖြစ်လာခဲ့တာပါလို့ရနေယာယူနက်စ်ကပြောသွားတာပါဆာဘီဂျာရဘုံအစမစဘတ်ဘီလေအဂေရိုအော်ဘီလေအဂေရိုကဲလ်အစ်ဆာအန်ဝါဟဒ်ဒီကွန်ကတိရှာရီယာတူမာတွေ့ရှိခဲ့တဲ့နောက်ထပ်ဖြည့်ရှင်းချက်တစ်ခုကတော့ပုံမှန်ဂျင်းနဲ့ဝန်ဆောင်မှ
Lebanon Nangama Dutia Aje Atoala Tamye Kantamu Kala Atwe Indan Yaya Bampo Sangbide Winsangmuku Tuma Sakebari Atyen Twalo Miyabe Indema Daditicha Nitaya Duri Atwe Banwe Popide Winsangmuka Turo Atwe Seichan Thazia Yazime Lule Longan Shin Rania Yunaska Nyolin Mare
لما واحد بيجيب شوي من الطبيعه على بيته
انكو تباوا لا باري يولا ده كما اتو تفين اكو لو ككن ني ده تشين كالا ميو ما سيكن دا مو جاجي باري دي بان ري يا ده كان ميو ما لوري يا ميلون ني يان تاو لا بي جي جي نن نن جو شين توارا با جام لي سورا كو امي دان مي سي وين زا كي دا با لو توما كا بيو توارا با
كل شي أخضر أو ملون أو بذكرنا
فاسين بان أما سيهن توين تاتو تقوغارو أنو بنياشين جوشين جايكون تو راي ديب شباري نتاو سكو نتاو نسيكا لا أدوين لبناما لامو توي سناب ياوو دي بشبي ناوباي نانيان بوما تاري راي ديب دي دبودالي بيانلي دواباري كوبي نان ديجاو إينيكا إينبين تولو مياري أكاما إينيان ماوي سيكتتا يا يابو لوكي باري دي Panayi echetepiatana tenide echinkala myoma Panwiga zingan pisi tikhu phit tamat ja bi mele right tip ka ro nangay ye akhe khe kala atwin tu twe sait chan ma ye twe ma shi ma phit pisi lo yusa tha ba de
el balad hala aminhar
nangay ka pyu le ni ba de nangay ma ni thain ja tu li apaw ma ya swet mu ju lo ni cha de nangay ye akwin du khan twe ye au chou mu ko le khan ni cha ya ba de tu ye ati mait swe a mya su ka ro nangay ka ni thwat khwa twa ja ba bi de tu ga ro nangay ka ni ma khwa bu song phyat tha ba le lo right deep ka pyo twa da ba lebanon ye si bwa ye pyu le mu ga ne paung 150 chou atwin Kabama Asura Zong Achini de Kupi, Yun Su Chabade. She Levin did that Nangan de Kupi de Lebanama. Muji Pong Pomune, a Chigan Gongzi Zinung Trigale, Tote Nibade. Nangan yet Chigan Gongzi Shise Yagai no Joga, Dibagani, Dinduin Chayala, Chipade. Satosine Siwa Bawe, a Chigan Gongzi Rimalanga Mu, a Tutapin Nangan Zang Wiji told you Lubyamu Gantache Bawe. Bangani ngwiji toyu ra ne lwe pyaung da rwi ma akan atat dwi chang le Lebanon ye sibwa yi ma pu pi akhe khe phit si ba de agri lai sa mu rin ne sima khan kwe mu lwe ma mu rin ne patat pi nin ne chi pit tin khan ya de naingan ye tama ri bet ka let shi pyatana ko thi thi yauk yauk phie shin bo pyet kwet ni da ne atu be sin ye mwe ti mu ha le pu pi myan myan san san to la ni ba de shin ပတ်စံစီးပွားရေးအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့ဘလော့ဂါရီပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံကပြည်သူတွေကိုထောက်ပံ့ကူညီနိုင်ဖို့ရန်ပုံငွေရှာတဲ့စားတောက်ဆိုင်တစ်ခုကိုဂျပန်နိုင်ငံတိုကျိုမြို့တော်ကအိုက်ကဲဘူခူရိုအရက်မှာဖွင့်ထားပါတယ်မြန်မာနိုင်ငံအခြေအနေတွေဂျပန်နေပို့တည်သွားအောင်စီယုံရန်ပုံငွေရှာနေတဲ့
မြန်မာနိုင်ငံမှာဆက်အာနာတိတ်မှုအဆုံးသတ်ရေးနဲ့တနက်ကင်ပဋိပက္ခကြောင့်ထိခိုက်နေတဲ့ပြည်သူတွေအတွက်နိုင်ငံတကာရောက်မြန်မာတွေပုံစံမျိုးစုံရမုံငွေရှာနေကြပါတယ်အဲ့ဒီအထက်မှာဂျပန်နိုင်ငံတိုကျိုမြို့တော်ကစီးပွားရေးအချက်အချာကြပြီးတော့လူစီကားတဲ့ SRR စားတောက်ဆိုင်တွေပါပါတယ်အောက်တိုဘာလမှာဆိုင်ဖွင့်တာငားလာပြည့်သွားတဲ့ဒီဆိုင်ကိုစားဖွင့်တော့ကတော့အခုလိုဆိုင်ကြီးမျိုးမဟုတ်သေးဘူးလို့ SRR စားတောက်ဆိုင်ကိုဖွင့်ထားတဲ့မက်လက်လက်လွင်ကရှင်းပြပါတယ်
အစကတော့ဟိုအဲ့လောက်ကြီးမရှိသေးဘူးပေါ့နော်လူလည်းအလောက်လာမယ်လို့မထင်ခဲ့ရတဲ့ခါကျတော့ဆိုင်တိတ်တိတ်လေးပေါ့နော်ဒီ
လူ20လောက်ပဲဝင်နေပုံတော့ပြောရမယ်ဆိုလို့ပြင်ဒီဘာပုံစံလိုဟာမျိုးလေးပေါ့နည်းနည်းချင်းချင်းလေးပေါ့နော်အဲ့မှာစဖွင့်လိုက်တယ်ဖွင့်တဲ့အခါမှာဒီမီဒီယာသမားတယောက်ကနေကြေညာပေးလိုက်တဲ့အချိန်မှာဆိုင်စဖွင့်နေနေမှာပဲလူကညာချပြီးလာတယ်လို့ဖြစ်သွားပေါ့နော်ဆိုတော့အဲ့မှာကိုရီးယားဒီသာသခံလုံကလည်းတွေ့ကြုံရလည်းမရှိတဲ့အချိန်မှာဧည့်သည်တွေအတွက်အဆင်မပြေရလည်းမျိုးစုံကြုံရတယ်ပေါ့နော်ပထမရက်တပတ်လောက်ထိဟာပေါ့နော်ဘာလို့လို့လို့ဟာမှလည်းမသိသေးဘူးဟာရတယ်ကိုရီးယားအယောက်20လောက်ပြီးပြင်ထားတာလူ100လောက်ကြီးလာတဲ့အချိန်မှာဘလို့မှမလောက်တော့ဘူးလीအချိန်အောင်လည်းမလောက်နေရလည်းမရှိပေါ့နော်အဲ့လိုမျိုးအဆင်မပြေရရအများကြီးပေါ့နော်ဖြစ်တဲ့အချိန်မှာကိုရီးယားစဉ်းစားတာဒီနေ့3ရက်လောက်တဲ့အချိန်မှာဒီတိုင်းသွားနေရင်တော့ဒီကိုရီးယားကိုဆိုင်ကိုပေါ့နော်အားပေးခြင်းလို့မြန်မာကျောင်းကိုသိခြင်းလို့လာတဲ့လူတွေကိုလည်းတကယ်ကိုအနောက်ဆက်ပေးတယ်လို့ဖြစ်တယ်ဆိုတော့ငါတို့ဆိုင်ကိုကြည့်ကြည့်ပြီးမှဒီထပ်ပို့調査ကြမယ်ဆိုပြီးတော့မှဒီတပတ်တွင်မှာပဲတစ်ဆိုင်ထပ်ပြောင်းရတယ်ပေါ့နော်ညတွင်ကြီးတပတ်တွင်မှာညတွင်ကြီးထပ်ပြောင်းတယ်ပြောင်းနေဆိုင်ကအခုပြောရမယ်ဆိုရင်လုံးဝလူ45ရောက်ပေါ့နော်ကောင်တာမှာပေါင်းမစင်50လောက်ဒီဆန်နေဂျပန်မှာဆိုတော်တော်ကိုကြီးရဲ့ဆိုင်ချစ်ချည်အီးပေါ့နော်တော်တော်ကြီးပါတယ်ပြီးတော့ဒီအီခဲခုကိုလို့ဆိုတာလူအရန်စီရဲ့နေရာပေါ့နော်အဲ့ဒါရဲ့ဘူတာထွက်တဲ့ရှင်တမင်းကြီးဆိုတော့နေရာအရန်ကောင်းတဲ့နေရာမှာနေရာတက်တက်ပြက်ပြက်နဲ့တကယ်နေရာကောင်းမှလုပ်ထားတာပါလို့စာတော့ဆန်ချစ်ချည်လို့တောင်းပြောလို့ရပါတယ်ရှင်
တကယ်တော့မလလဲ့လွင်ကစားတောက်ဆန်လုပ်ငန်းကျွမ်းကျင်သူမဟုတ်ပါဘူးဂျပန်အစိုးရရဲ့သုတေသနဆေးရုံတစ်ခုမှာသုတေသနနဲ့တင်ကြားရေးပိုင်းတာဝန်ခံသူနာဗျူတယောက်ဖြစ်ပါတယ
်သူနာဗျူဆိုတဲ့အချိန်မှာတော့ရိုးရိုးသူနာဗျူမဟုတ်ပဲနဲ့ဒီဟိုပါတော့ research center ဖြစ်နေတဲ့အတွက်ကြောင့်မလို့ပို့ပြီးတော့မှစာရေးပို့လို့ရ research စာရည်ပြုစုရတယ်ပြီးတော့ဒီတင်ကြားရေးပိုင်းတာဝန်ယူရတဲ့အခါမှာဒီဟိုပါတော့ junior တွေကိုတင်ရတယ်အရန်ကိုလှုပ်ရှုပ်ပါတယ်တကယ်ပြောရမယ်ဆိုရင်ဆေးရုံမှာဆိုရင်လုံးဝလှုပ်လှုပ်ပြရတယ် flat ပြပြီးအိမ်မှာဆိုရင်အရန်ပြစ်လဲခြင်းတဲ့လူမျိုးပေါ့နော်ဒါမျိုးကိုနိုင်ငံအတွက်ဟိုငွေချရမယ်ဆိုရဲတင်နဲ့ထပ်ပြီးတော့မှလောက်ရမယ်ဆိုရဲတည်ရပြီးတော့ဆိုင်ကလည်းကိုတာဝန်ယူဖွင့်နေထားဖြစ်တဲ့အတွက်ကြောင့်မလို့သွားမယ်ဆိုရင်ကျွန်မမနာမနေလုပ်နေရတာပေါ့နော်ပြောရမယ်ဆိုရင်ကိုလာစားနဲ့ကိုအဆင့်တန်းကိုနေရာတစ်ခုနဲ့အေးစေးစေးနေလို့ရတဲ့အနေထားပေါ့နော်ဒါမျိုးကိုနိုင်ငံအတွက်ငါဘာလုပ်ပေးနိုင်မလဲဟောဒီချက်ပို့လုံးမရမယ်ဆိုတဲ့စိတ်နဲ့ဒီစာကိုလုပ်လိုက်ရတာပေါ့နော်
မြန်မာနိုင်ငံအတွက်ရမုံငွေရှာစားတောက်ဆိုင်ဖွင့်မယ်လို့အတည်ပြုလိုက်ချိန်တွေကစိုက်မှာအခုချက်ပြုတ်ပေးနေတဲ့စဖို့မှုကဆက်ပြီးတော့ကူညီမယ်လို့အကြောင်းကြားကြသူတွေမနေဘူးလို့သူကပြောပါတယ်
အစားမှာဗောလန်တီးယား90နဲ့မှ6ယောက်ရှိရရှင်96ယောက်ထဲမှာတော့အကုန်လုံးကအလုပ်တစ်ဖက်နဲ့အလုပ်တရားလဲဟိုတူချွားနေတခြားနေသွားတဲ့ခါရှိရခါမလာနိုင်တာမျိုးရှိရခါကြပုံမှန်တော့မဟုတ်ပေမဲ့လို့ဒီ96ယောက်ထဲမှာမှဗောလန်တီးယား30လောက်နဲ့လဲပတ်နေရတယ်ပေါ့နော်ကျန်တဲ့ဟာကြ website team တို့ account team တို့အဲ့လို team လေးခွဲထားပေါ့နော်ကျမကစပြီးတော့မှ idea ရပြီးဆိုင်ထဲဆင်ပြေးသွားပြီဆိုတဲ့အချိန်မှာကြီးညာလိုက်တာပေါ့နော်ကျမရဲ့ Facebook မှာကြီးညာတဲ့ခါမှာအကုန်လုံးကဟိုဘယ်လိုပြောမလဲကျမတို့တော်တော်များများတိကြတဲ့အခါကျတော့အပြင်မှာမမြင်ဘူးပြင်မယ်လို့ယုံကြည်ပြီးတော့ပေါ့နော်ကျမတို့ဒါတာလုပ်နိုင်ပါတယ်ဒါကိုကူညီပါမယ်ဆိုပြီးတော့မှဟိုတညတွင်ချင်းမှာပဲအကုန်လုံးကမေးရေးပို့ချရတယ်ဆက်ကချင်းမှာကျမတို့ပေါ်လို့96ယောက်မရှိဘူးပေါ့နော်လူ20ကျော်နဲ့စားခဲ့တာပေါ့နော်တဖြည်းဖြည်းဆိုင်ကြောင်းတည်လာတဲ့အခါမှာကျောင်းတက်နေတဲ့ကလေးတွေတခြားလုံးလုံးနဲ့ကလေးရတဲ့ကျမတို့ဒီရက်တည်းအစွန်းတော့အားပါတယ်လုပ်ပေးချင်ပါတယ်ဆိုတာမျိုးပေါ့နော်အလုံးကကူညီပေးချရတယ်ရှင်နောက်ပြီးတော့ဒီဗောလန်တီးယားအနေနဲ့မဟုတ်ဘဲနဲ့လည်းဂျပန်မှာနေထိုင်နေတဲ့လူတွေပေါ့နော်အိမ်ဟိုအိမ်မှာစိုက်ပျိုးထားတဲ့ဒီနန်လေးယူလာပြီးတော့မှမြန်မာနိုင်ငံရဲ့ရင်းခွာရဲ့ဥပမာချင်းဟင်းကားတီးလို့ဂျပန်မှာတင်နေရလို့ဟာမျိုးလေးအထိယူလာပေးပြီးတော့ပေါ့နော်ဆိုင်မှာသုံးပါဆိုတာမျိုးလာပို့တာမျိုးပေါ့နော်အလုံးကတက်တက်ကြွကြွနဲ့တကယ်ဟိုဘယ်လိုပြောမြန်မာမိသားစုဆိုင်လူမျိုးဖြစ်သွားတာပေါ့နော
် Spring Revolution Restaurant ရှားတောက်ဆိုင်မှာရှားနိုင်တဲ့ဟင်းအမယ်ရီကနေစင်မတူပါဘူးမြန်မာဟင်းတွေအပြင်တိုင်းရင်းသားအစားအစာတွေကိုပါအလင်းတင်တယ်လို့ရောင်းချနေတဲ့ဆိုင်ကိုဂျပန်လူမျိုးတွေအထူးကလာစားကြပါတယ်တဲ့
အစကကျမတို့မြန်မာလူမျိုးများမယ်ထင်တာအခုကလေကျမတို့ဆိုင်ဂျပန်ပိုများတယ်ဂျပန်လူမျိုးတွေပိုလာကြတယ်စာဖွင့်နေကဂျပန်ကြီးများတာပေါ့နော်ဂျပန်လူမျိုးတွေကမြန်မာစားတာဆိုရင်ဆက်မဲပေါ့နော်အရန်ဆက်မဲဆီအရန်များတယ်သူတို့မစားနိုင်ဘူးထင်ကြတကယ်တကယ်လာစားတဲ့အခါမှာအရန်စားကောင်းနေဆိုပြီးတော့မှဟိုထက်ခါထက်ခါနေတိုင်းမနေရလည်းမထက်တဲ့အခါကျသူတို့ကအဲ့ဒါကိုလုံးဝဟိုဘယ်လိုပြောမလဲမန်နျူးကြည့်ရတာကိုသူတို့ပြောနေတာပေါ့နော်အဲ့ပုံစံမျိုးနဲ့လာကြတယ်ပြီးတော့ဟိုဟာဟင်းလေးဆိုလို့ဖြစ်နေဂျပန်လူလေးရေးပြီးတော့မှရှင်းနေပေါ့နော်ပြီးတော့နားမလည်ဘူးဆိုရင်လည်းဒါဆိုရင်တော့ဘလိုချက်ထားတယ်မြန်မာဥမာမဟင်းကားဆိုလို့ဖြစ်တာမြန်မာနိုင်ငံမှာဆင်းမနဲ့လေးစားတယ်ညလေးစားတယ်မြန်မာနိုင်ငံရဲ့အဆင်လာမပြတ်ပေါ့နော်နေရာတိုင်းမှာစားကြတယ်မဟင်းကားလို့ပြောမလားအဲ့လိုမျိုးပေါ့နော်ဂျပန်လူဆိုရင်တော့ဒီမြန်မာရဲ့ဒေဗန်ယောဒီကညာပေါ့အရှင်းပြတယ်ပြီးရခါကျဒီချမောင်ရဲ့ကြော်ဆိုတဲ့ဂျပန်မှာမရှိဘူးလေမစားကြအောင်ဒါမှမဟုတ်ချမောင်ရဲ့ကြော်ရမ်းကြိုက်တယ်။အာချမောင်ရဲ့ဆိုလို့ပြင်ဘယ်လိုမျိုးအဟာရရှိရမြန်မာမှာဆိုရင်တော့ဒါကိုဘယ်လိုစားတာပေါ့နော်။အဲ့ဒါလေးရှင်းပြတယ်။ပြီးရခါကျတော့ငပိရေကျိုးဆိုလို့ပြင်လေသူတို့ငပိရေကျိုးမြန်မာမှာဆိုအနှံ့အရန်နဲ့ပြောကြပြီးမယ်လို့လေကျွန်မငပိရေကျိုးတော့မှငပိရေကျိုးရမ်းစားကြတယ်အံ့ဩလောက်အောင်လေ။ တော့သူတို့ကဒီအစားအသောက်ကိုစားရင်းနဲ့သူတို့ကပါလဲဆိုတော့အရင်မြန်မာနိုင်ငံကြောင့်သိချင်လာတာပေါ့နော်။အော်မြန်မာနိုင်ငံဆိုလူနိုင်ငံမှာလာပြီးတော့တိုင်းရင်းသားတွေအများကြီးရှိအောင်လဲသူတို့နေနဲ့အရင်ကိုထူဆန်းနေပေါ့နော်။ဂျပန်မှာဂျပန်လူမျိုးတခုပဲရှိပြီးမြန်မာနိုင်ငံမှာအများကြီးရှိတဲ့ခါကျတော့ရှာကြည့်ကြတယ်။ချက်ချင်းပဲဒီအင်တာနက်မှာရှာကြည့်မြန်မာဆိုအော်ဒီနိုင်ငံမှာလာအခုဆိုရင်ကုဒေတာဖြစ်တာမသိရလူရှိရပေါ့နော်။ဒီမြန်မာကြောင့်ရှာကြည့်တော့မနှစ်လပိုင်းကနေကုဒေတာဖြစ်နေရယ်။ဒီဆန်ကလည်းဆိုင်ရဲ့ပြင်ဆင်ရလဲလုံးဝတခြားဆိုင်နဲ့လုံးဝမတူဘူးလေဒီမျိုးကလန်ရေးပုံစံအတိုင်းပဲမြန်မာနိုင်ငံ strike ပုံလေးလောက်ထားတာမျိုးလေးတို့ပြီးရခါကြဒီ message ကြီးဆိုလို့ပြ message ခွန်လာဆိုရင်လည်းဒီမျိုးတလိုင်းဆိုင်နဲ့စက်လုံးကြီးကြီးပဲဖြစ်နေတော့အလုံးကဘာပဲဖြစ်ဖြစ်ကြည့်မိရပေါ့နော်ကြည့်မိရခါမှာဒီဆိုင်ကဟိုတာမန်ဆိုင်ဖို့ပဲနဲ့ charity တက်ပါလားဆိုပြီးတော့လည်းတည်သွားကြတယ်ပြီးရခါမှာအလုံးဝေးလေးထည့်တယ်လို့မြန်မာနိုင်ငံအကြောင်းနဲ့သူတို့ပို့ပြီးစိတ်ဝင်စားတယ်ပေါ့နော်တချို့ဆိုလို့ပြင်အလူငွေတွေမကပဲနဲ့မြန်မာနိုင်ငံအတွက်ငါတို့ဘာလုပ်ပေးနိုင်မလဲပေါ့နော်တခြားဟာအနေနဲ့ပေါ့နော်ဂျပန်မှာရှိနေမြန်မာလူမျိုးတွေကိုလည်းငါတို့ဘယ်လိုကူညီရမလဲဆိုတာအထင်မြင်လာတယ်ရှိတယ်ပေါ့နော
်အမတို့ဒီစားတောက်ဆိုင်ကရတဲ့ဝင်ငွေကဒီအကူအညီလိုနေတဲ့မြန်မာပြည်သူတွေအတွက်တည်းမဟုတ်ဘဲနဲ့လက်နက်ကင်ဒေါ်လာရေးလုပ်နေတဲ့ PDF လူငယ်တွေကိုလည်းထောက်ပံ့နေတယ်ဆိုတော့အဲ့လက်နက်ကင်တိုက်ခိုက်တာကိုအားပေးရရောက်တယ်လို့ပြောရမှာမှားမလားရှင
်လက်နက်ကင်ဒေါ်လာရေးကိုအားပေးရဆိုပေမဲ့မြန်မာနိုင်ငံရဲ့အခြေအနေကဒီတော်လန်ပြီးတော့တဘုံထနေအောင်မဟုတ်ဘူးလေနော်ကိုရီးယားငင်းချမ်းရေးအတွက်ကိုရီးယားအသက်ကိုကာကွယ်ဖို့တည်းလုပ်နေတာဖြစ်တဲ့ကြောင့်မို့လို့ဂျပန်ဆိုရပဲပြောလာသည်ဖြစ်စီပြည်သူရပြောလာသည်ဖြစ်စီကျွန်မအဲ့ဒါကိုရှင်းပြဖို့အဆင်သင့်ပဲပေါ့နော်ဂျပန်ပြည်သူရလည်းနားနေတယ်သူတို့ကလည်းဒီဟာကို PTR အတွက်သုံးပါဆိုလို့လူတွေတောင်းရှိလာတယ်ပေါ့နော
် Spring Revolution Restaurant စားတောက်ဆိုင်ကိုစားဖွဲ့တော့ကတော့6လလောက်ပဲဖွင့်မယ်ရည်ရွယ်ခဲ့ပေမဲ့ဆရာနာတိတ်မှုအဆုံးမတက်သေးသလိုမြန်မာနိုင်ငံပြန်လည်ထူထောင်ရေးအတွက်အကူအညီလိုအပ်ချက်တွေအများကြီးရှိနေသေးတာကြောင့်ရေရှည်ဆက်ဖွင့်သွားမယ်လို့မလလဲ့လွင်ကပြောပါတယ်ရှင်ကျွန်မဆုမြတ်မောမှာ
မဆုမြတ်မောစီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှသတင်းပတ်ဆင်ကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOA ကထုတ်လွှင့်ပေးနေတဲ့သတင်းပတ်ဆင်ကဏ္ဍတွေကိုကျမတို့ရဲ့website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံဖိုင်တဲ့ရောစာဖိုင်တဲ့ရောရုပ်သံအစီအစဉ်ဖြစ်နေပါလာရောက်ကြည့်ရှုနားဆင်နိုင်ကြပါလိမ့်ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပြုကြဖို့ကိုလည်းဖိတ်ခေါ်ပါတယ်အကြံပြုလို့ရဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bami@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကအသင့်သဖြင့်ကြိုဆိုပါတယ်ရှင်ဒီကနေ့ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်မနက်ခင်းထုတ်လွှင့်ချက်တွေကိုတော့လိုင်းဒိုမီတာ3249တို့ကနေနားဆင်နေကြရတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင
်။ယူကရိန်းနဲ့ဆက်မှာရုရှားဘက်ကစစ်အင်အလုံးရင်ချထားရကနေတပ်သား1000လောက်ကိုနဂိုတိုင်ရင်အခြေစိုက်စခန်းတွေမှာနေရာပြန်ချထားလိုက်တယ်လို့ရုရှားကာကွယ်ဝင်ကြီးဌာနကစနေနေ့ကကြေညာခဲ့ပေမဲ့ရုရှားစီးရဲလုံဆောင်မှုအပေါ်မှာအနောက်နိုင်ငံတွေကတာဝန်ရှိသူတွေရဲ့စိုးရိမ်မှုတွေကရော့မသွားခဲ့ပါဘူး။ယူကရိန်းနယ်စပ်မှာတပ်သားတသိန်းကျော်ချထားတာအတွက်တင်းမာမှုတွေတိုးနေချိန်မှာပဲရုရှားသမ္မတကအမေရိကန်နဲ့နေတိုနဲ့ဆွေးနွေးချင်ကြောင်းပြောခဲ့တယ်လို့ရုရှားကာကွယ်ဝင်ကြီးကလည်းလုံခြုံရေးဆိုင်ရာအာမခံချက်တွေနဲ့ပတ်သက်ပြီးဆွေးနွေးဖို့နေတိုဘက်ကတုံ့ပြန်မှုကိုစောင့်ဆိုင်းနေဆဲဖြစ်ပြီးဒီနှိမ့်နှိုင်းမှုတွေမှာရုရှားကာကွယ်အရာရှိတွေပါဖို့လိုတယ်လို့ပြောခဲ့ပါတယ်။အီရန်နိုင်ငံနဲ့ကမ္ဘာအင်အားကြီး၅နိုင်ငံပါဝင်တဲ့နျူကလ িয়ার ဆွေးနွေးပွဲကိုတနင်္လာနေ့မှာပြန်ပြီးစတင်လိုက်ပါပြီ။အီရန်ဘက်ကနျူကလ িয়ার အစီအစဉ်တွေကိုထိန်းချုပ်ရပ်တန့်ပေးမယ်ဆိုရင်အမေရိကန်နဲ့မဟာမိတ်တွေဘက်ကပိတ်ချုပ်အရေးယူထားတာတွေကိုဖယ်ရှားပေးဖို့သဘောထူထားတဲ့2015သဘောတူညီချက်ကိုပြန်ရဖို့အတွက်အဓိကဆွေးနွေးနေကြတာဖြစ်ပါတယ်။အာဖဂန်မှာထိန်းချုပ်ထားတဲ့တာလီဘန်ရဲ့အမျိုးသမီးတွေပေါ်ကန့်သက်ထားတာတွေဟာနောက်ခေတ်နောက်ပြန်ဆွဲနေတဲ့အတွေးခေါ်ဖြစ်ပြီးဂျာဟာတုနိုင်ငံအတွက်ချိန်ညှောက်မှုဖြစ်နေတယ်လို့ပါကစ္စတန်ကပြောပါတယ်။မြန်မာစစ်တပ်နေနဲ့ဘုံကျဉ်တာတွေတပ်ဖြတ်တာတွေကိုရပ်ပစ်ဖို့နဲ့တိုင်းနာလက်နက်ကိုင်တွေဒီမိုကရေစီရေးလှုပ်ရှားသူတွေဘက်ကလည်းငြိမ်းချမ်းရေးအတွက်ကြိုးပမ်းချဖို့ကာဒီနယ်ချားလ်စ်ဘုကပန်ကြားလိုက်ပါတယ်။
တည်ရင်ချင်းချုပ်ကိုဒေါခင်မြတ်သက်ပြောပြပေးခဲ့တာပါရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့တိုနီပိုလော့ကနဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညတို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုအပင်းနားဆင်တဲ့အတွက် VOA 1.2 1.3 အလုံးကအထူးကျေးဇူးတင်ပါတယ်ရှင်ကျမသင်္ကြန်ထိုက်ပါ
This program has come to you from the Voice of America, Washington.